Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်နိုဝင်ဘာလ23ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ
်ကျမကတော့ဆုမြတ်မပါရှင်ကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွမ်းနေတဲ့မိကြောင့်သေဆုံးသူ40ကျော်သွားပါပြီဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခသည်တွေကိုမြန်မာနိုင်ငံကိုအခုအချိန်နေပြန်ပို့မယ်ဆိုရင်နိုင်ငံတကာဥပဒေချိုးဖောက်ရရောက်မယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲကပြောလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အမြင့်ဆုံးလူ့ခွင့်ရေးဆုကိုပြန်လည်ရုပ်သိမ်းလိုက်တဲ့အပေါ်တိုင်းပြည်ဂုဏ်သိက္ခာထိခိုက်စေတဲ့လူရဲ့အဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုခဲ့ပါတယ်
ဒီစိတ်တွေပြန်လေရုပ်သိမ်းရင်ဒေါ်ဆန်းစုကြည်တို့ဦးရဲ့ပုံကိုရေးတိုက်ခါထိခိုက်မှာပေါ့ပါအောင်ဒီမိုကရေစီရေးမှာပါဝင်နေကြတဲ့เนาะကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဖွဲ့ဝင်ရော
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးမြင့်ညိုပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီသတင်းနဲ့အတူ11 media ကသတင်းသမားတွေနဲ့ရန်ကုန်တိုင်းအစိုးရတို့ကြားအပြီးတိုင်းပြည်လည်မှုမရသေးတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီကနေ့အင်္ဂါနေ့မှာပထမဆုံးဂျာဝင်စီစဉ်ညှိနှိုင်းမှုကိုစလုပ်တဲ့အကြောင်းနဲ့အတူအခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းနှာစင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညတိုက်ရိုက်လေလံစီစဉ်ကိုနှာစင်ရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ရှင်။
ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအရှိန်ပြင်းပြင်းနဲ့လောင်ကျွမ်းနေတဲ့မီးကြောင့်သေဆုံးသူ42ယောက်ထက်မနည်းရှိသွားပါပြီ။တဟာပြည်နယ်တမိုင်းမှာသေဆုံးမှုအများဆုံးအဆိုးဆုံးမီးလောင်ကျွမ်းမှုဖြစ်ပါတယ်။မီးစတင်လောင်ကျွမ်းပြီး၄ရက်အကြာ Paradise မြို့မှာဆိုရင်တစ်မြို့လုံးနီးပါးမီးလောင်ပျက်ကျခဲ့ပြီးတော့တေသလားရှင်သလားမသိရသေးသူရာနဲ့ချီရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ပြည်နယ်တောင်ပိုင်းကမီးလောင်မှုနှစ်ခုမှလည်းလူ2ယောက်သေဆုံးခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ထဲမှာလူပေါင်း3သိန်းခွဲလောက်ဟာမီးပေးလွတ်ရာကိုပြောင်းရွှေ့နေကြရပါတယ်။၆တွေးတဲ့အခြေအနေနဲ့လေတိုက်နှုံးပြင်းထန်နေတာကြောင့်အရှိန်ပြင်းပြင်းကူးဆက်လောင်ကျွမ်းနေတဲ့မီးကြီးတွေကိုစတူယန်ကီလိုမီတာ1000ကျော်အကျွဲဝန်းလောက်အထိမီးလောင်ခဲ့ပြီးတော့လူနေရပ်ကွက်တွေစီးပွားရေးအဆောက်အဦတွေအများအပြားဆုံးရှုံးခဲ့ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရမီဘရောင်းကအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပြီးတော့ကူညီကယ်ဆယ်ရေးအတွက်ပြည်ထောင်စုအစိုးရစီကအတုံးစိတ်ပေးဖို့တောင်းဆိုပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမီးလောင်ကျွမ်းမှုဟာအကြီးမားဆုံးသဘာဝဘေးဒဏ်ကြီးတစ်ခုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းလာနေညပိုင်းကကြေညာခဲ့ပြီးတော့မီးပေးဒုက္ခသည်တွေကိုကူညီဖို့ပြည်ထောင်စုဘဏ္ဍာသုံးဆွဲခွင့်ပေးခဲ့ပါတယ်
။အမေရိကန်သက်တမ်းဝက်ရွေးကောက်ပွဲရလဒ်ထုတ်ပြန်ဖို့တပတ်နီးပါးအချိန်ယူခဲ့ရတဲ့အရီဇိုနာပြည်နယ်မှာအတိုက်အခံဒီမိုကရက်ပါတီကနောက်ထပ်အထက်လွှတ်တော်အမတ်တနေရာကိုတည်တည်လေးကန့်နိုင်လိုက်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာကျင်းပခဲ့တဲ့ဒီရွေးကောက်ပွဲမှာနိုင်ငံအနောက်ပိုင်းအရီဇိုနာပြည်နယ်မှာအစိုးရ Republican Party ကြီးဆိုးခဲ့တဲ့အထက်လွှတ်တော်အမတ်နေရာအတွက်ဒီမိုကရက်ပါတီက Kristen Sinema က200ဂိုင်နှုန်းနဲ့ကပ်ပြီးတော့အသာလေးအနိုင်ရလိုက်တယ်လို့မနေ့နောက်ပိုင်းကကြေညာလိုက်ပါတယ်။ရှုံ့နှိမ့်ခဲ့တဲ့အစိုးရ Republican Party ကအမတ်လောင်း Martha McSally ကလည်းသူပြိုင်ပဲ Sinema အခုလိုကတ်နိုင်သွားတာကိုလက်ခံဂုဏ်ပြုလိုက်ပြီးရှိမှလည်းအောင်မြင်မှုတွေဆက်လက်စခုနိုင်ပါစေလို့ဆုမကောင်းပါတောင်းပေးလိုက်ပါတယ်။ Arizona ပြည်နယ်အထက်လွှတ်တော်အမတ်နေရာကနေအားယူတော့မဲ့အရင် Republican အမတ် Jeff Flake နေရာအတွက်အခုလိုအစားထိုးအနိုင်ရလိုက်တဲ့ Cinema ဟာ Arizona ပြည်နယ်ရဲ့ပထမဆုံးအမျိုးသမီးလွှတ်တော်အမတ်လည်းထူးထူးခြားခြားဖြစ်လာမှာပါ။အခုတက်တန်းဝက်ရွေးကောက်ပွဲတပတ်ခန့်ကြာလာတဲ့အထိအထက်လွှတ်တော်အမတ်နေရာအတွက်ရလဒ်မထုတ်ပြန်နိုင်သေးတဲ့နောက်ပြည်နယ်တစ်ခုရှိပါသေးတယ်။အဲ့ဒီထက်က Mrs. P ပြည်နယ်အတွက်တကြောပြန်ရွေးကောက်ပွဲတွေကိုဒီလ28ရက်နေ့ချမှာကျင်းပရမှာဖြစ်ပါတယ်။အခုလိုအချိန်မှာအမေရိကန်ပြည်သူများစိတ်ဝင်စားနေတာကတော့ရလဒ်မထွက်သေးတဲ့နောက်တနေရာဖြစ်ပြီးမဲပြန်လည်ရွတ်တက်မှုတွေဆက်လုပ်နေရသေးတဲ့ Florida ပြည်နယ်အထက်လွှတ်တော်အမတ်နေရာပါ။မနေ့ကထီတော် Republican Party ကအမတ်လောင်းဒီပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကမဲ 12,500 နဲ့ရှေ့ကပြည်နေပါတယ်။ဒါအပြင်ဒီလက်လက်သွားမဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူးနေရာအတွက်လည်း Republican Party ကလက်ရှိအောက်လွှတ်တော်အမတ် Ron DeSantis ကပြည်내မြို့တော် Tallahassee မြို့တော်ဝန် Democrat ကိုစလဲလောင်း Andrew Gillum ထက်မဲရည်အတွက်3,400အသာစီရနေပါလေခင်ဗျာ
။အာဆီယံဒေသထိပ်သီးဆွေးနွေးပွဲတွေတက်ရောက်ဖို့အတွက် American ဒုသမ္မတ Mike Pence ဟာစင်ကာပူနိုင်ငံမှာရောက်နေပါတယ်။ Indo-Pacific ဒေသလွတ်လပ်ပွင့်လေးရေးအတွက်ဆက်လက်အားပေးပံ့ပိုးသွားမယ်ဆိုတဲ့ Trump အစိုးရရဲ့အာမခံချက်ကိုဒုသမ္မတအဓိကပြောဖို့ရှိနေပါတယ်။သ တမရဒေါ်နယ်ထရမ့်ကြီးညာထားတဲ့အင်ဒိုပစိဖိတ်ဒေသလွတ်လပ်ပွင့်လေးရေးမဟာဗျူဟာကိုအကောင့်ထည့်ဖော်ဖို့ခိုင်မာရေရှည်ခံတဲ့အစပြုဆောင်ရွက်မှုတွေကိုဒုတမရပန်ဆက်ခီးစင်မှကြီးညာလိုက်မယ်လို့အစိုးရထိပ်တန်းအရာရှိတယောက်ကခီးစင်နဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အရင်တမရဟောင်းဘရက်အိုဘားမားရဲ့အာရှဒေသဘက်အာယုံဆိုင်တဲ့မဟာဗျူဟာကိုအစားထိုးဖို့အိန္ဒိယနဲ့ပစိဖိတ်သမုဒ္ဒရာထိစပ်နေတဲ့ဒေသတွေလွတ်လပ်ပွင့်လေးရေးမဟာဗျူဟာကိုပြီးခဲ့တဲ့နှစ် APEC စည်းဝေးပွဲမှာတမရထရမ့်ချပြခဲ့တာပါလုံခြုံရေးနဲ့စီးပွားရေးအတွက်အမေရိကန်အစိုးရကဘာတွေကန့်လှမ်းမလဲဆိုတဲ့အပေါ်ကိုလည်းအာဆီယံခေါင်းဆောင်တွေအနီးကစောင့်ကြည့်နေကြလိမ့်မယ်လို့ဒေသရင်းအကဲခတ်တွေကပြောပါတယ်အမေရိကန်နဲ့တရုတ်အစိုးရကြားကအကုံသွေးရေးပြဿနာကိစ္စကိုလည်းအာယုံဆိုင်နေကြပါတယ်ဖိလစ်ပိုင်နဲ့ဗီယက်နမ်အပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတော်တော်များများနဲ့အမေရိကန်ကြားနှစ်နိုင်ငံချင်းစီလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိအောင်လဲအမေရိကန်ဒုတမရစင်ကာပူမှာဆက်လက်စ조사လိုက်မယ်လို့မျှော်လင့်ရပါတယ
်မြောက်ကိုရီးယားနိုင်ငံထဲမှာဒုံးလက်နက်တွေဖုံးကွယ်ထားလို့ရနိုင်တဲ့စစ်အခြေစိုက်စခန်းအနည်းဆုံး73ခုကိုထုတ်ပြန်အသိပေးခြင်းမရှိသေးဘူးလို့အမေရိကန်သုတေသနအဖွဲ့တစ်ခုကထုတ်ပြောလိုက်ပါတယ်ဝါရှင်တန်အခြေစိုက် CSIS လို့တူကခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကကောင်းကင်ကျူတူတပ်ပွန်တွေမြောက်ကိုရီးယားကနေထွက်ပြေးလာသူတွေနဲ့အမေရိကန်ထောက်လိုင်းရင်းနဲ့အစိုးရအရာရှိတွေကမိသားတွေကိုအခြေခံပြီးအခုလိုသုံးသက်ချက်ဆွဲနိုင်တာလို့ဆိုပါတယ်။မနေ့ကထုတ်ပြန်ခဲ့တဲ့အစိုးရအဖွဲ့မဟုတ်တဲ့ဒီ CSIS အဖွဲ့အစည်းအဝေးထဲမှာအခုလိုဖော်ပြခဲ့တာအပြင်အကွာအဝေးမျိုးစုံကိုပြစ်ခတ်နိုင်တဲ့ပဲ့ထိန်တဲ့ဒုံးကျည်တွေတူလောင်ထားနိုင်တဲ့ဒီလှုပ်ဝက်မြောက်ကိုရီးယားစခန်းတွေရှိနေသေးတာကမြောက်ကိုရီးယားအနေနဲ့သူ့ရဲ့စီးဆွင့်ရေကိုဖုံးကွယ်ထားဖို့တန်တိထန်ချလာတာကိုပြနေတယ်လို့လည်းဆက်ဖို့ပြခဲ့ပါတယ်။တကယ်တော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဇွန်လတုန်းကစင်ကာပူမှာသမိုင်းဝင်ထိပ်သီးတွေ့ခဲ့ရမှာနျူကလ িয়ার ကင်းစင်ရေဆောင်ရွက်ချဖို့ကတိပြုခဲ့ကြပေမဲ့ဘလို့လှုပ်ဆောင်မယ်ဆိုတဲ့အသေးစိတ်အတိအကျတွေကိုတော့သိထုတ်မပြောခဲ့ကြပါဘူး။ပြီးခဲ့တဲ့ဘက်တုန်းကလည်းဒီနျူကလ িয়ার ကင်းစင်ရေဆွေးနွေးဖို့နဲ့နောက်တစ်ချိန်သမ္မတထရမ့်နဲ့ကင်မကြားထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်မဲ့အမေရိကန်နဲ့ညှိနှိုင်းဆွေးနွေးပွဲကိုမြောက်ကိုရီးယားဘက်ကရုတ်တရက်မထင်မှတ်ပဲပယ်ဖြတ်ခဲ့ပါသေးတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။စင်ကာပူမှာဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲကြီးညာချက်မူကြမ်းမှာရခိုင်ပြည်နယ်ကဆိုးဝါးရက်ဆက်တဲ့လောက်ရက်တွေကျူးလွန်ခဲ့သူတွေကိုအပြည့်အဝအေးအေးယူရေးတောင်းဆိုထားပါတယ်။ Writers သတင်းဌာနကရရှိတဲ့ကြီးညာချက်မူကြမ်းထဲမှာရခိုင်ပြည်နယ်အရေးဟာစိုးရင်စရာဖြစ်တယ်လို့ပြောထားတဲ့အကြောင်း Writers သတင်းကရေးပါတယ်။အာဆီယံခေါင်းဆောင်တွေတွေ့ဆုံအပြီးဒီကနေ့နှောင်းပိုင်းမှာအာဆီယံအလှည့်ကျဥက္ကဋ္ဌဒီစင်ကာပူဝန်ကြီးချုပ်လီရှန်လွန်ကကြီးညာချက်ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့တကယ်တမ်းကြီးညာချက်ထွက်လာရင်အတုံးအနှုံဖော်ပြချက်တွေအပြောင်းအလဲရှိနိုင်ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကမကာကွယ်သင့်တာကိုကာကွယ်ဖို့ကြိုးစားနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကပြောကြားခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်ဆက်တဲ့လောက်ရက်တွေကျူးလွန်ခဲ့တယ်ဆိုတဲ့စစ်တပ်အပေါ်ဒေါအောင်ဆန်းစုကြည်ကကာကွယ်နေတယ်လို့အာဆီယံထိပ်သီးစည်းဝေးပွဲတက်ရောက်နေတဲ့မလေးရှားဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောခဲ့တာပါသူအဆိုအမြောက်အများကိုတပ်ပစ်တဲ့အထိလူတွေကိုဖိနှိပ်နေတဲ့မကာကွယ်သင့်တဲ့ကိစ္စကိုကာကွယ်ပေးဖို့ကြိုးစားနေတယ်လို့ဝန်ကြီးချုပ်မဟာတီယာကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်တဲ့အခြေအနေမျိုးရောက်နေပြီလို့ကုလသမဂ္ဂကအစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာကိုပယ်ချထားပါတယ်။စင်ကာပူမှာကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုဒေါအောင်ဆန်းစုကြည်တက်ရောက်နေပြီးတော့တင်းနှလာနေတုန်းကတော့အာဆီယံစည်းဝေးရေးနဲ့ယင်းနှိမ့်မြုံနှံမှုထိပ်သီးအစည်းအဝေးမင်ကွန်းမှာမြန်မာနိုင်ငံမှာလာရောက်ယင်းနှိမ့်မြုံနှံကြဖို့ဖိတ်ခေါ်ခဲ့ပါတယ်
။ဒီလနိုဘမာလလည်းကစပြီးရိုဟင်ဂျာဒုက္ခသည်2000ကျော်ကိုမြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စကိုဆိုင်းငံ့ထားဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာအကြီးအကဲကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုအခြေအနေမျိုးမှာရိုဟင်ဂျာတွေကိုပြန်ပို့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ပြီးသူတို့ရဲ့လွတ်လပ်မှုနဲ့အသက်အန္တရာယ်အတွက်စိုးရိမ်စရာဖြစ်တယ်လို့ကုလသမဂ္ဂအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမစ်ရှဲဘက်ရှလက်ကဒီနေ့ကြေညာချက်ထုတ်ပြောခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်တပ်ဖြတ်မှုတွေဥပဒေမဲ့ဖန်ဆီးမှုတွေတောင်းလာမှုကန့်သက်ချက်တွေကျမိုင်းနဲ့ပညာရေးဝန်ဆောင်မှုကန့်သက်ချက်တွေရှိနေစေဖြစ်တယ်ဆိုတဲ့အထောက်အထားတွေကိုလည်းကော်မရှင်နာမင်းကြီးယုံကဆက်လက်ရရှိနေတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ် ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာဆင်းရဲကိုကင်တွယ်ဖြစ်ရှင်းပြီးဒုက္ခသည်တွေပြန်သွားနိုင်မဲ့အခြေအနေကိုအလေးနဲ့ဖန်တီးပေးဖို့ကိုလည်းမရှဲဘတ်ရှလက်ကမြန်မာအစိုးရကိုတောင်းဆိုထားပါတယ်ဒုက္ခသည်တွေနေရပြန်ရင်မှနိုင်ငံတကာစံတွင်နဲ့အညီလိုလိုလားလားပြန်ကြည့်စိတ်ရှိဖို့လုံခြုံမှုနဲ့သူ့ရဲ့ဂုဏ်သိက္ခာတွေကိုအဓိကထားဖို့ကိုလည်းဘင်္ဂလားဒေ့ရှ်အစိုးရကတိုက်တွန်းထားပါတယ်ရ ेंजर ဆိုတဲ့အုံနှုံးကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဒုက္ခသည်တွေကိုနိုဝင်ဘာလလည်းကစပြီးအထုတ်လိုက်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အောက်တိုဘာလကုန်ပိုင်းမှာသဘောတူခဲ့တာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာအန်ဒီယရှိလောက်တဲ့ပမာဏဖြစ်နေတဲ့မီးခိုးမျိုးတွေဆက်ပြီးတော့ဖုံးထွန်းနေပါတယ်ညဉ့်ညမ်းနေတဲ့လေတုပမာဏကဒီကနေ့အင်္ဂါနေ့မှာထူးထဲလွန်းတဲ့အတွက်နေရောင်ကိုယ်တော်မှမမြင်ရပါဘူးအသက်ရှူရခက်တယ်လို့မြို့ကအများပြားကပြောနေကြပြီးတော့နှာခေါင်းအကာမပါဘဲနဲ့အိမ်ပြင်ထွက်နိုင်ဖို့မလွယ်ဘူးလို့ဆိုကြပါတယ်နယူးဒေလီမြို့တော်ကလေတုအရေးအသွေးဟာကမ္ဘာအဆိုးဆုံးနဲ့မှပါဝင်ပါတယ်ရှင်
Marvel Comics Company ထုတ်ကာတွန်းစာအုပ်တွေကလူစမ်းကောင်းဇာတ်ကောင်တွေကို American ရုပ်ရှင်တွေအဖြစ်ထွက်ပေါ်စေခဲ့တဲ့ Mr. Stanley ဟာမနေ့တနင်္လာလေးမှာကွယ်လွန်သွားခဲ့ပါတယ်သူကွယ်လွန်ချိန်မှာအသက်65နှစ်ရှိပါပြီသူဖန်တီးခဲ့တဲ့သူရဲကောင်းတွေကတော့ Spider-Man, X-Men, Iron Man, The Incredible Hulk, Thor, Black Panther နဲ့ The Fantastic Four ဆိုတဲ့ဇာတ်ကောင်တွေဖြစ်ပါတယ်သူရဲကာတွန်းဇာတ်ကောင်တွေကိုအခြေခံပြီးရုပ်ရှင်အဖြစ်အတော်များများရိုက်ကူးထုတ်လုပ်ခဲ့တာမှလည်းသန်းနဲ့ချီတဲ့ဝင်ငွေတွေရရှိခဲ့ပါတယ်တခါ The Super Hero Woman ဆိုတဲ့ကာတွန်းစာအုပ်ကိုလည်း1989ခုနှစ်မှာထုတ်ဝေလိုက်ပြီးနောက်တစ်နှစ်မှာပဲ How to Draw Comics The Marvel Way ဆိုတဲ့စာအုပ်ကိုလည်းထုတ်ဝေခဲ့ပါသေးတယ်။အဲ့ဒီသူရဲ့ကောင်ဇက်လိုက်တော်များများကိုလည်းခလီးကစားစရာအရုပ်တွေဖြစ်ဖန်တီးထုတ်လို့ရမှာလဲဒီနေ့အထိကဘာတဝမ်းလူကြိုက်များနေစေဖြစ်ပါတယ်ခင်ဗျာ
။ American သမ္မတဟောင်းကတော် Michelle Obama ရေးသားတဲ့ Become Main ဆိုတဲ့ကိုတွေ့မှတ်တမ်းစာအုပ်ကိုဒီကနေ့စတင်ထုတ်ဝေပါတယ်။စာအုပ်ကြော်ညာတဲ့အနေနဲ့စာအုပ်ထဲမှာရေးသားထားတဲ့အကြောင်းအရာတချို့နဲ့ပတ်သက်ပြီးတော့ Michelle Obama က American ရုပ်သံဌာနတွေနဲ့ interview ခဲ့တယ်လို့တင်းလာနေတုန်းကလည်းဒီသူတက်ခဲ့မှုတဲ့ Chicago မြို့ကအထက်တန်းကျောင်းတစ်ခုမှာကျောင်းသားတွေကိုစာအုပ်အကြောင်းမျှဝေပြောပြခဲ့ပါတယ်။ Michelle Obama ရဲ့စာအုပ်ထဲမှာလက်ရှိသမ္မတ Trump အပေါ်သူ့ရဲ့သဘောထားကိုပုံမှန်လင်းလင်းရေးထားတယ်လို့သူ့ရဲ့မိသားစုအကြောင်းကိုလည်းဖော်ပြထားပါတယ်။သမ္မတဟောင်းဘရက်အိုဘားမားဟာအမေရိကန်နိုင်ငံသားဆက်ရလာဆိုတဲ့သမ္မတထရမ့်ရဲ့အကြိမ်ကြိမ်ပြောကြားမှုကြောင့်သူတို့မိသားစုအတွက်လုံခြုံရေးစိုးရိမ်စရာဖြစ်တယ်ဆိုတဲ့အကြောင်းကိုလည်း Become Main လို့နာမည်ပေးထားတဲ့စာအုပ်ထဲမှာရေးထားပါဗျ
။ဂျော်ဒန်မြစ်နောက်ဘက်ဂါဇာဒေသအပေါ်အစ္စရေးစစ်တပ်ကညလုံးပေါက်လေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့ပါတယ်။ပါလက်စတိုင်းစစ်သည်ဂျော်ဒီဘက်ကအစ္စရေးကိုရော့ကက်ဒုံးကျည်ရာနဲ့ချီပစ်ခတ်ခဲ့တာကိုတုံ့ပြန်တာလို့အစ္စရေးဘက်ကဆိုပါတယ်။ဂါဇာဒေသကဟာမတ်စ်အဖွဲ့နဲ့အစ္စလာမစ်ဂျီဟတ်အကြမ်းဖက်ပြစ်မှတ်တွေကိုတိုက်ခိုက်တာဖြစ်တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ဒီကနေ့ညအတွက်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမက VOA Internet ဆာမျက်နှာ burmese.voanews.com ကနေနားဆင်နိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲနှာစင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ထိထိရောက်ရောက်ဖြေရှင်းဖို့ပြက်ကွက်ခဲ့တဲ့ဆိုပြီးနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အမြင့်ဆုံးလူ့အခွင့်အရေးဆုကိုပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်တုံ့ပြန်မှုတွေထွက်ပေါ်လာနေပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တိုင်းပြည်ဂုံတိုက်ခါထိခိုက်စေတဲ့လုပ်ရပ်ဖြစ်ပြောဆိုခဲ့တာပါ။အပြည့်အစုံကို AFP သတင်းဆောင်မကိုအခြေခံပြီးမတ်စုမွန်ကပြောပြပြီးမှဖြစ်ပါတယ်
။ဒေါ်ဆန်းစုကြည်ဟာတချိန်ကသူ့ရဲ့ရက်တီချက်စံတန်ပိုးတွေကိုစန့်ကျင်တဲ့လုပ်ရပ်တွေကြောင့် AI ရဲ့အမြင့်ဆုံးလူခွေးစုဖြစ်တဲ့ International Ambassador of Conscience Edward နိုင်ငံတကာယုံကြည်ချက်ဆိုင်ရာဂုံတူးဆောင်တန်တမန်စုကိုရုပ်သိမ်းခဲ့တာဖြစ်ကြောင်းကြေညာခဲ့တာပါ။အထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအရေးနဲ့ပတ်သက်လို့ကင်တွယ်ဖြေရှင်းရမှာဒေါ်ဆန်းစုကြည်ရဲ့ရက်တီချက်ဟာလက်ခံနိုင်စရာမရှိကြောင်းဗြိတိန်အခြေစိုက် AI အဖွဲ့ရဲ့ညွှန်ကြားရေးမှူး Kate Allen ကပြောဆိုခဲ့ပါတယ်။
She was a beacon of hope in that country, but I'm afraid what's happened over the last 15 months has simply discredited her completely, and that's why we've taken our award back.
သူဟာတိုင်းပြည်ရဲ့မျှော်လင့်ချက်မီးရှို့တစ်ဆောင်ဖြစ်ခဲ့ဘူးပဲလို့လွန်ခဲ့တဲ့15လအတွင်းဖြစ်ဖြစ်ခဲ့တာတွေအပေါ်သူ့အပေါ်ယုံကြည်ကိုးစားမှုလုံးဝကင်းမဲ့စရာဖြစ်ခဲ့ရတယ်လေ။ဒါကြောင့်လေသူ့ကိုပေးထားတဲ့ဆုကိုပြန်ရုပ်သိမ်းလိုက်တာပါ။
AI ဖွဲ့ရဲ့အမြင့်ဆုံးလူခွင့်ရေးစုကိုတော့ဒီမိုကရေစီလှုပ်ရှားမှုတွေကိုဦးဆောင်မှုတွေကြောင့်နေအကျဲချုပ်ဖမ်းဆီးခံထားရတဲ့ဒေါအောင်ဆန်းစုကြည်ကို2009ခုနှစ်ကချီးမြှင့်ခဲ့တာပါသူဦးဆောင်ခဲ့တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးမျိုးညွန့်ကတော့စုပြန်ရုပ်သိမ်းတာဟာဒေါအောင်ဆန်းစုကြည်အတွက်သာမကဒီမိုကရေစီရဲ့လှုပ်ရှားမှုကိုပါထိခိုက်စေတယ်လို့ဆိုပါတယ
်ဒီစိတ်တွေပြန်လေးရုပ်သိမ်းရင်ဒေါအောင်ဆန်းစုကြည်တဦးရဲ့ပုံကိုရေးတိုက်ခါထိခိုက်မှာပေါ့ပါဦးဒီမိုကရေစီရေးမှာပါဝင်နေကြတဲ့နော်ကျွန်တော်တို့မြူသားဒီမိုကရေစီအဖွဲ့ချုပ်ကအဖွဲ့ဝင်တွေရောပြည်သူအားလုံးရဲ့ဂုဏ်သိက္ခာကိုပါညှို့နှောင်းအောင်လုပ်လို့ဖြစ်မယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်။ဒါဒီဟာကျွန်တော်တိုက်ဆိုင်တာမဟုတ်ပါဘူး။စနစ်တကျစီစဉ်ထားတဲ့အစီအစဉ်ကြီးတစ်ခုရဲ့ဂွင်းစက်ကလေးတစ်ခုပဲဖြစ်ပါတယ်။သူတို့ဟာရွှေ့ပြောင်းသွားတဲ့နော်ထွက်ခွာသွားတဲ့ဘင်္ဂါလီတွေအတွက်နိုင်ငံသားဖြစ်ခုရယာရေးဆိုတာကိုဒါစနစ်တကျနော်အဖွဲ့စည်းပေါင်းများစွာနော်နောက်ွယ်မှာအဲအကောင်းနဲ့လုပ်နေတာပါအဲ့တော့ကျွန်တော်တို့ဓာရီကိုရင်ဆိုင်မှုအတွေ့ကျွန်တော်တို့မှာညီညွတ်မှုရှိဖို့လိုပါတယ်နော်လူမျိုးစွဲမတားမနဲ့ပြည်တော်စုစိတ်တက်ကိုမွေးပြီးတော့နိုင်ငံတကာရဲ့ဖိအားကိုကြံ့ညံ့ခံမှုလိုပါတယ
်ဒီမိုကရေစီရဲ့လူခွေးအတွက်လှူရှားမှုတွေကြောင့်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတကာကချီးမြှင့်ထားတဲ့စုတွေပြန်ရုပ်သိမ်းနေတာဟာအခုဆိုရင်10ခုနီးပါးရှိနေပြီဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းကနေဒါနိုင်ငံက2008ခုနှစ်တုန်းကချီးမြှင့်ခဲ့တဲ့နိုင်ငံသားဂုဏ်သူဆောင်စုကိုရုပ်သိမ်းခဲ့တယ်လို့အမေရိကန်ပြည်ထောင်စု Holocaust ပြတိုက်က2012ခုနှစ်ကပေးအပ်ခဲ့တဲ့ Allied Whistle စုကိုလည်းမက်လာတဲမှာပဲရုပ်သိမ်းခဲ့တာပါဒါပေမဲ့လည်းရန်ကုန်မြို့ခံတွေဖြစ်ကြတဲ့ဦးခင်မောင်အေးနဲ့ဒေါ်ထေးထေးတို့ကတော့အခုလိုနိုင်ငံတကာကစုတွေပြန်ရုပ်နေတာကိုဂရုစိုက်စရာမလိုဘူးလို့မြင်ကြပါတယ်
ပြန်တိန်းတယ်ဆိုတာခလေးများလို့ပဲမတဲ့ငါပြစီပြန်ပေးလို့အဲ့လိုမျိုးပုံစံနဲ့ဘာလဲအဲ့လိုမျိုးပုံစံဖြစ်နေတော့เนา
ะတိန်းမစေပေါ့
မမေးကြရ
နော်သူပြစီသူပြန်တိန်းတာတိန်းမစေဘာမှမလိုဘူးเนาะ
ဒါပေမဲ့လည်းအခုလိုနိုင်ငံတကာကချီးမြှင့်ထားတဲ့စုတွေရုပ်သိမ်းခံရတာဟာဒီမိုကရေစီခေါင်းဆောင်တယောက်အနေနဲ့ရောတိုင်းပြည်အတွက်ပါရှက်စရာကောင်းတယ်လို့မြန်မာနိုင်ငံကစိုက်တော်ကြီးလူငယ်နဲ့လူမှုသဟဇာတဖော်ဆောင်ရေးစင်တာကကိုသက်ဆွေဝင်းကပြောပါတယ
်ဒီလူ့ကိုယ်ရေးကာကွယ်ရေးနေတယ်လို့ဆိုတော့လူ့ကိုယ်ရေးချန်ပီယံရှမရိုက်ချန်ပီယံဆိုတဲ့ဟာမျိုးကဒီဟိုတိုင်းပြည်ဘွယ်ပါလာဆိုရယ်ပုံဘွယ်လူ့ရဲ့ရှိခိုးပြောတကယ်တော့ဒီလူသားတွေကဒီခွင့်ထူပေါက်ခံရတဲ့လူသားတွေရပါတယ်ဒီထူပေါက်ခံရတဲ့ဒီတော့ကဒီကာကွယ်ရေးဖြစ်ပြီးတော့ဒီပြောဆိုပြရမယ်ဟိုဟာတာဝန်ရှိတယ်ကျွန်တော်ပြောနေတယ်ဒီအခုဒီလူတွေနေရာလေဒါဒီတိတိမောအဖွဲ့ပေါ့ဒီခံယူရချင်ပါလေခရီးသားလုံးလုံးပြန်ယူရတာမျိုးပေါ့ဟောအချက်ဒီအနိုင်ရှိတယ်ထောက်ပြခဲ့တဲ့အချက်ဒီအနိုင်ရှိတယ်ရင်းလို့မရတဲ့အချက်ဒီအနိုင်ရှိတယ်ကျွန်တော်ဘက်ကနေပြီးတော့ရှက်ဖက်ဆိုလို့ချင်ရန်ရှက်ဖို့ပေါ့မယ်ကျွန်တော်တိုင်းပြည်တွက်လည်းပုံမြင်ရတယ်ဒုက္ခရေးကာကွယ်ပြည်သူသူတယောက်နေတယ်လေကျွန်တော်နေတဲ့ပုံမြင်ရတယ်ရှက်ရတယ်အဲ့လိုဒီကျွန်တော်ဘက်ကဒီကုလိုက်တော့ဒါတော့ထိုးတဲ့အချက်တစ်ခုနေလို့ကျွန်တော်ပြောပါတယ်
မြန်မာနိုင်ငံရဲ့အဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အရှနိုင်ငံများအသင်းအာဆီယံရဲ့စင်ကာပူနိုင်ငံအစည်းအဝေးတွေမှာဒေါအောင်ဆန်းစုကြည်တက်ရောက်နေချိန်မှာပဲအခုလို AI အဖွဲ့ရဲ့စုရုပ်သိမ်းတဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဆီယံညီလာခံတွေအတွင်းမှာလည်းရိုဟင်ဂျာရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေနဲ့ဝေဖန်မှုတွေထွက်ပေါ်နေတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်မခံထားပေမဲ့လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမှုအသိရှိနေကြောင်းလည်းပြောဆိုထားပါတယ်ရှင်။
မဆူမော်မရှင်တစ်ဆက်သေးမှာပဲမြန်မာနိုင်ငံရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်ရောက်နေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာရခိုင်ကျက်တဲနဲ့ပတ်သက်လို့တာဝန်ခံမှုရှိရေးတောင်းဆိုဖို့ပြင်ဆင်နေပါတယ်။နိုင်ငံတကာကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအပေါ်မြန်မာအစိုးရဘက်ကတောက်လျှောက်ငင်းဆူလာခဲ့တဲ့ကိစ္စကိုအိမ်နီးချင်းအာဆီယံရှေ့တောင်အာရှနိုင်ငံများအသင်းကနေအခုလိုပြင်းပြင်းထန်ထန်တောင်းဆိုလာတာကြောင့်ထူးခြားမှုရှိလာနိုင်ပါသလား။ဒီကနေ့အင်္ဂါနေ့ကနေကြာတာပရိနိတိကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးတွင်အခုလိုတောင်းဆိုချက်အပေါ်အာဆီယံအရေးကျွမ်းကျင်သူကိုအောင်စောကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။အာဆီယံရှေ့တောင်အရှာနိုင်ငံများအသင်းကမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်မြန်မာစိုးရအနေနဲ့အပြည့်အဝတာဝန်ယူတာဝန်ခံဖို့ထူးထူးခြားခြားတောင်းဆိုဖို့ရှိနေပါတယ်။စင်ကာပူနိုင်ငံကအင်ရှေ့ဖြစ်ကျင်းပပေးနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာစင်ကာပူဝန်ကြီးချုပ်လီရှန်လုံးကအကြံပြင်ထားတဲ့အာဆီယံဥက္ကဋ္ဌကြေညာချက်ကိုတကားဖိတ်အစည်းအဝေးထဲမှာအခုလိုတောင်းဆိုဖို့ရှိကြောင်းဖတ်ပြခဲ့တာပါဒီအာဆီယံဥက္ကဋ္ဌကြေညာချက်မူကြမ်းကို Writers သတင်းဌာနကလက်ခံရရှိခဲ့ပြီးနောက်ဆုံးအတည်ပြုကြေညာချက်ကိုတော့ဒီနေ့နောက်ပိုင်းဒါမှမဟုတ်နောက်နေ့တွေမှာကြေညာသွားဖို့မျှော်လင့်ထားကြပါတယ်ဒီမူကြမ်းထဲမှာမြန်မာအစိုးရဖွဲ့စည်းပေးထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်အနေနဲ့ဒီလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုလွတ်လပ်အမိခိုးကင်းပြီးဗမလိုက်မြတ်မြတ်တတစုံစမ်းကတာဝန်ရှိသူတွေကိုအပြည့်အဝအရေးယူဖို့တာဝန်ရှိနေတယ်လို့တောင်းဆိုထားပါတယ် အခုလိုအာဆီယံကပြင်းပြင်းထန်ထန်တောင်းဆိုလာတဲ့အပေါ်အာဆီယံအကြောင်းကြံ့ကျင်သူအေယာဝတီသတင်းဌာနထူထောင်သူနဲ့အက်ဒီတာချုပ်ကိုအောင်စောကအ
ာဆီယံကဘုရင်မူကြီးတန်းရွှေလက်ထက်တုန်းကဆိုရင်လည်းနောက်ဆုံးပိုင်းမှာအာဆီယံက constructive engagement တို့ဟလာဒီဘောဆောင်ဆက်ဆံရေးကျင်းသုံးခဲ့တယ်ဒါပေမဲ့အာဆီယံကိုယ်တိုင်ကအထောင်ကူနဲ့တော့ပိုင်းဆိုင်စပြီးတော့မြန်မာပြည်နဲ့ပတ်သက်လာရင်ပို့ပြီးတော့ဟိုပြင်းထန်တဲ့ statement တွေဟလာ pressure ပေးရတယ် PR ပေးဆောင်ရွက်မှုတွေကိုလည်းလုပ်တယ်တစ်ဖက်ကလည်းဒီပိုမစီကမြန်မာပြည်ကိုလက်ဖက်ပယ်နဲ့ရှိခဲ့တယ်ဆိုတော့အနောက်ကဘာပြောပြောတော့ဆုံးဖြတ်ချက်နဲ့အာဆီယံကပါလာတဲ့အချိန်မြန်မာဘက်ကရှိရတာရှိတယ်ဆန်ဂျိုမာဂစ်ဖြစ်ခဲ့တဲ့ကိစ္စပဲကြည့်ကြည့်ဟလာနောက်ဆုံးမြန်မာပြည်မှာပြောင်းခဲ့တဲ့အရှိပြောင်းကိစ္စတွေပဲကြည့်ကြည့်ဒီပင်းကိစ္စတွေပဲကြည့်ကြည့်ဟိုအာဆီယံကောင်းဆောင်တွေမဟာတရားမိုဟာမက်တို့ဟလာလီကွန်ယူတို့ပေါ့နော်အကုန်လုံးကဝင်ပြီးတော့ရွှေ့ရတဲ့အပိုင်းတွေရှိခဲ့
တယ်ဒါအပြင်ကိုအောင်စောကဆက်ပြီးအခုလိုအာဆီယံကပြောလာတာကဆက်ပြီးထိရောက်ဖို့ရှိတယ်လို့သုံးသပ်လိုက်ပါတယ
်အခုဒီအခုဒီရခိုင်ပြည်မြောက်ပိုင်းကဒီပုဂ္ဂိုလ်များရဲ့အရေးကြီးကိစ္စတွေမှာဆိုရင်လည်းအာဆီယံဘက်ကဝင်ပြီးပြောပြီးဆိုရင်တော့ဒေချာဘုံပြောပြီးဆိုရင်တော့မြန်မာကောင်းဆောင်နေနဲ့ရောမြန်မာတမန်တော်ကောင်းဆောင်နေနဲ့ရောဟုတ်လားအတိုင်းဒီမှာဘယ်လိုပဲဖြစ်ဖြစ်အစိုးရနှစ်ချမ်းပဲဖြစ်နေဖြစ်နေဒီကိစ္စနဲ့ပတ်သက်ပြီးအလေးရေးတူဆောင်မှဖြစ်တယ်လေ။ဘာကြောင့်လဲဆိုတော့အခုစင်ကာပူမှာပြုလုပ်တဲ့အစိုးရမှာဆိုတော့တောင်ဆန်းစုကြည်အာဆီယံဘုံမှာမူတည် Look East ဆိုတဲ့ policy ဟုတ်လားအာဆီယံအတွင်းတရုတ်ဂျပန်ဟုတ်လားဒါတွေကိုရီးယားအိန္ဒိယဒါတွေပေါ်မှာ investment တွေကိုရဖို့အတွက်သူကတွားပြီးတော့ဟိုသေးရောက်နေတဲ့ကာလပေါ့လေနော်အဲ့လိုကာလမှာဆင်မလို့စိတ်မထွက်တဲ့ဆိုရင်ဒါဟာမြန်မာဆိုးအတွက်ကရောတက်မရောပုံမှာဒီကိစ္စနဲ့ပတ်သက်ပြီးအရေးကြီးကန်တွဲရမယ်ဆိုတဲ့သဘောထားကိုပြရတယ်လို့အကျဉ်းသုံးသပ်ပါတယ
်တကယ်တော့အရင်ဆက်အာနာရှင်စနစ်တုန်းကအခုလိုအာဆီယံဥက္ကဋ္ဌကြီးညာချက်လူသိရှင်ကြားမထွက်ဖို့ဒီအာဆီယံတကပိတ်ဆွေးနွေးပွဲဒီမှာမြန်မာခေါင်းဆောင်တွေဘက်ကအာဆီယံကနေထွက်ဖို့ချင်းချောက်ခဲ့ပြီးတော့တားဆီးခဲ့ပေမဲ့အခုလိုဒီမိုကရေစီဆိုးရလက်ထက်မှာတော့ချင်းချောက်ဖို့ခက်နေတယ်လို့ပြောနေချိန်မှာဒီအာဆီယံအခြေအနေချက်အမူအကျမ်းထွက်လာတာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မေးမြန်းထားတာပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ် 11 Media ကသတင်းသမားတွေနဲ့ရန်ကုန်တိုင်းအစိုးရတို့ကြားအပီးတိုင်ပြည်လည်မှုမရသေးတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီကနေ့အင်္ဂါနေ့မှာပထမဆုံးဂျာဝင်စီစဉ်ညှိနှိုင်းမှုကိုစလုပ်ပါတယ်11 Media ဘက်ကကောင်စီနဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောတယ်လို့ကောင်စီအနေနဲ့လည်းပြည်လည်မှုရတဲ့အထိစူးစမ်းညှိနှိုင်းပေးသွားမယ်လို့ကောင်စီဝင်တဦးက VOE ကိုပြောပါရယ် VOE ရဲ့ရန်ကုန်ခြေစိုက်သတင်းတော့ကိုထက်အောင်ခန်းကသတင်းပေးပို့ထားပါရယ
် Weekly 11 Channel ကစောင်းမရှင်ကြီးတဲ့ Editor ကိုဖြိုးဝေတောင်ငယ် Editor တွေဖြစ်တဲ့ကုကျော်ဇော်လင်းနဲ့ကိုနီမင်းတို့ကိုရန်တိုင်းဒေသကြီးအစိုးရကတရားစွဲဆိုထားတာကိုပြန်ယူသိမ်းလိုက်ပြီးသူတို့သုံးစလုံးအချုပ်ကနေပြန်လည်လွတ်လာပြီးနောက်ပိုင်းသတင်းမီဒီယာကောင်စီကတရားဝင်ဂျောင်းဝင်စစ်ဆေးမှုကိုစတင်လှုပ်ဆောင်တာဖြစ်ပါတယ်ဒီပထမဆုံးတွဲဆုံညီနိုင်တဲ့အခြေအနေကိုတွဲဆုံပွဲမှာကိုယ်တိုင်ပါဝင်တဲ့သတင်းမီဒီယာကောင်စီရဲ့တွဲဖက်တွင်ရင်မှုတဦးမြင့်ကျော်က VOE ကိုခုလိုရှင်းပြပါတယ
်ဟို11ကလာပါတယ်ဟိုဒါပေမဲ့ဟိုနေတော့ဟိုဘယ်လိုခေါ်မလဲဟို11ကတော့ဟန်ထရူရဲ့သဘောထားသို့တော်လည်းဟိုစောင်းမရှင်နဲ့အက်ဒီတာချုပ်ကအက်ဒီတာချုပ်ကအပြင်သတင်းယူတာတောင်းဆင်းလို့တောင်းနေတာစောင်းမရှင်ကဟုတ်ခွင့်ပြန်နေတော့အဲ့ဒီမှာသူတို့ကာကံရှင်တွေရဲ့သဘောထားကတော့ဟိုမရသေးဘူးပေါ့နော်ဆိုတော့ဟိုဒီနေ့တော့ဟိုရင်းတော့ဘာမှတော့ဟိုရင်းသူချက်ချာဟိုရက်လက်တို့ဆုံးဖြတ်ချက်တို့အဲ့လိုမျိုးဟာမျိုးတော့မရှိပါဘူးဒီနေ့ကဟိုရင်းလက်မကတော့ရင်းမြကောင်စီနဲ့ပူပေါင်းဆောင်ဖို့ပြည်ဝပူပေါင်းဆောင်ဖို့ရှိပါတယ်ဆိုတဲ့သဘောထားကတော့ဟုတ်ဟုတ်အဲ့ဒါတွေလည်းသူတို့ပြောဆိုရရှိတယ်ဟုတ်ကာကံရှင်နှစ်ယောက်ရဲ့သဘောထားကတော့သူခွင်းကနေပြန်လာမှသိရမယ်တော့ပါဟုတ
် Weekly Level မှာပါတဲ့သတင်းဆောင်မှကြောင့်တိုင်းဆိုရကိုအများပြည်သူကအကြီးညိုပြက်စီရဲဆိုပြီးတရားစွဲဆိုတဲ့အပေါ်သတင်းမီဒီယာကောင်စီနဲ့ညှိနှိုင်းဆောင်ရွက်ဖို့နိုင်ငံတော်သမ္မတကညွှန်ကြားပြီးနောက်မှာတိုင်းဆိုရကတရားစွဲဆိုထားတာကိုရုပ်သိမ်းပေးလိုက်တာပါဒါပေမဲ့လည်းရေးခဲ့တဲ့ဆောင်မနဲ့ပတ်သက်ပြီးတောင်းပန်စာပြန်ထည့်ပေးဖို့တိုင်းဒေသကြီးအစိုးရဘက်ကတောင်းဆိုထားတာပါသတင်းမီဒီယာကောင်စီအနေနဲ့ကတော့ပြေလျောင်ကျိုးစားညှိနှိုင်းပေးမယ်လို့ဦးမြင့်ကျော်ကပြောပါတယ်
တချို့ကိစ္စတွေကတော့နှစ်ဖက်လုံးပေါ်မှာလည်းမူတည်တယ်ပေါ့နော်ဟိုအဲ့ဒီဘက်နှစ်ဖက်ပေါ်မှာလည်းမူတည်တယ်ဟိုကောင်စီရဲ့ဂျာဝင်ညှိနှိုင်းမှုကလည်းရေးကြည့်တယ်မှန်တယ်ဒါပေမဲ့တစ်ခါလေမှတစ်ဖက်နဲ့တစ်ဖက်ဟိုတစ်ဖက်ကဟိုတောင်းဆိုကြတယ်တစ်ဖက်ကလိုင်လုံးနိုင်တာနဲ့တအားကွာဟနေရင်တော့အဲ့လိုမျိုးမပြေလည်တဲ့ကိစ္စလည်းဟိုအရင်တော့ရှိခဲ့တဲ့ဟာတွေရှိပါတယ်ဥပမာတက်နဲ့ဟို The Voice ကအဲ့ဒါကြောင့်ကိုကျော်မင်းဆွေဟိုကိစ္စမျိုးတွေလည်းရှိခဲ့တာပေါ့နော်ဆိုတော့နောက်ထပ်ပြေလည်တဲ့ကိစ္စတွေလည်းရှိပါတယ်ပြေလည်တဲ့ကိစ္စရှိတယ်ပြေလည်တဲ့ကိစ္စလည်းရှိပါတယ်ဆိုတော့ ကောင်းချီကတော့ဟိုဘယ်လိုကောင်းလဲဟိုတိုင်းတာဒီဘက်ကလုံနိုင်တဲ့အတိုင်းတာပေါင်းတဲ့ကတော့ပေါ့နော်ဟိုကောင်းချီလုံပိုင်းပေါင်းတဲ့တတ်နိုင်လို့ဆုံးစူးစမ်းပြီးတော့ကြည့်လဲအောင်တော့နေနိုင်မယ်ပေါ့သို့တော်လဲဟိုတချို့တော့ချင်းနေမှာတော့တစ်ဖက်ကျန်ဒီကျတကားဒါတောင်းဆိုခြင်းနဲ့ဟိုလိုက်လျောနိုင်တာတကားကွာဟနေတဲ့ဟာမျိုးလဲဒါမျိုးတွေလဲကိစ္စမျိုးတွေရှိခဲ့တယ်ပေါ့နော်ဒီကိစ္စတော့ဟိုမပြောတတ်သေးဘူးဟုတ်ဟုတ
်ဆောင်းမရှင်ကိုဖြိုးဝေကတော့သူရေးတဲ့ဆောင်းမအတွက်ပြန်ပြီးတောင်းမှာမှာမဟုတ်လို့တရားရုံးထွက်တဲ့ချိန်မှာပြောထားပူပါတယ်ဒီကနေ့ညနိုင်ပွဲကို11 Media Crew ရဲ့ Managing Director ဒေါက်တာသိမ်းမြေအရီယာချုပ်ဦးဝေဖြိုးနဲ့တာဝန် Editor 2ဖြစ်သူကိုနရီမင်းတို့တက်ရောက်ပါတယ်2016ခုနှစ်ကလည်း11 Media Crew ရဲ့ CEO ဒေါက်တာတန်းထွတ်အောင်ကိုရန်ကုန်တိုင်းဒေသကြီးအစိုးရကစက်တွေဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ရေးယူခဲ့ပြီးတောင်းပန်စာကြီးတာပေးပို့ပြီးတဲ့နောက်မှာအာမခံနဲ့ပြန်လည်လွတ်တဲ့ဖြစ်ဖြစ်ထားပူပါတယ်လက်ရှိအစိုးရလက်ထက်မှာဒိမီယာသမားတွေပေါ်တရားစွဲဆိုမှု28မှုရှိပြီးတရင်သမား44ဦးတရားရင်ဆိုင်ခဲ့ရင်ဆိုင်နေရဆဲဖြစ်တယ်ဆိုပြီးဒိလိလလက်ခွင့်အတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့တွေကပြောပါရယ်ခင်ဗျာ
ကိုထက်အောင်ခန့်တရင်ပေးပို့ထားတာပါအခုဆက်ပြီးတော့လက်ရှိမြမငင်းငင်းရင်ဖြစ်စဉ်ပေါ်လူမှုသဘောထားဖယ်လို့ရှိပါတယ်ဆိုတော့တရင်လွာကိုတင်ဆက်ပေးပါမယ်မြမငင်းငင်းရင်ဖြစ်စဉ်ဟာလက်ရှိမှာတိုးတက်မှုမရှိဘဲအပြည့်ခက်ရဆဲတဲ့အဆင့်မှာပဲရပ်တန့်နေတယ်လို့လက်နက်ကင်ပဋိပက္ခရှိနေတဲ့ဒေသတွေမှာနေထိုင်နေကြသူတွေကမြင်ပါတယ်အဲ့ဒီဒေသအချို့ကလူမှုကြားမှာကောက်ယူတဲ့သူတေသနာစစ်တမ်းတစ်ခုကနေအခုလိုလူမှုသဘောထားကိုသိရတာပါဒီကြောင့် VOA ရန်ကုန်အခြေစိုက်သတင်းကြောင့်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
စစ်တပ်နဲ့တိုင်းသားလက်နက်ကိုင်တွေကြားမှာအပြစ်ခတ်ရစိုက်ထားတဲ့သဘောတူညီမှုပဲရှိနေပြီးငြိမ်းချမ်းရေးအစ်မှန်ကိုမျှောက်ရှိသေးတဲ့အတွက်လူမှုအနေနဲ့အဲ့ဒီပေါ်မှာယုံကြည်မှုနည်းနေပြီးပဋိပက္ခရေးပြန်ပြီးဖြစ်လာမှာကိုစိုးရိမ်နေရလို့ပြည်နယ်တချို့ကိုအခြေပြုပြီး၃နှစ်ကြာစစ်တမ်းကောက်ယူခဲ့တဲ့ကရင်ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ဒါရိုက်တာစောမတ်ထရူအေးကပြောပါရယ
်တတိယတော့သူတို့ခံစားရတဲ့သူတို့ဘလို့ခံစားကြလဲပေါ့သူတို့တုတ်တုတ်လူပဲပြောမယ်ဆိုရင်သူတို့ကဒါကိုအပြစ်ခတ်ရတဲ့ကာလဖြစ်တော့ငင်းချမ်းကြီးကိုလိုချင်တယ်ဒါပေမဲ့တည်မြဲတဲ့ငင်းချမ်းကြီးပေါ့ဒီ constant peace ပေါ့ဗျာဟို genuine peace ကိုတော့သူတို့လိုချင်တယ်ဆိုတာကတော့သူတို့ရဲ့ဟိုခွင့်ဟာချက်ပေါ့
ကရင်မွန်ကချင်ကယားရှမ်းတောင်နဲ့မြောက်ဒေသကလူကြီး၄အောင်ကျော်ကိုမေးမြန်းထားရဲ့အဲ့ဒီစစ်တမ်းကိုတိုင်းရင်းသားဒေသအခြေစိုက်အရက်ဘတ်ဖွဲ့စည်းတွေကဝိုင်းဝန်းလှုပ်ဆောင်ပြီးကောက်ယူထားတာပါငင်းချမ်းကြီးဟာလူတယောက်ချင်းစီရဲ့လွတ်လပ်ခွင့်နဲ့လုံခြုံရေးအပေါ်မှာလည်းအဓိကမူတည်နေရလို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွင်းရေးမှူးလွေးပိုးငယ်ကပြောပါရယ
်ကျမတို့အမည်နဲ့ငင်းချမ်းရေးဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့မှာကောနော်ခုနပြောတဲ့သူတို့ဒီကရင်အတိုင်းဝိုင်းကပြောတဲ့ဟာလည်းမမှားဘူးလို့မြင်တယ်ဘာကြောင့်လဲဆိုလို့ရှိရင်အခုတကယ်မြန်မာနိုင်ငံကိုလေးလာကြည့်ရမယ်ဆိုလို့ရှိရင်ငင်းချမ်းရေးစပွဲဝိုင်းလို့ပြောလို့ရှိရင်ဘီဒွင်းစ်ဆိုတာမရှိတော့ပေါ့နော်ဒါပေမဲ့ကျမတို့နိုင်ငံမှာကတစ်ဖက်မှာဟိုငင်းချမ်းရေးဝိုင်းလုပ်နေပြီဘယ်တော့မှတစ်ဖက်မှာတော့ပိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုလို့ရှိရင်ဘလို့မှကျမတို့တွားထင်တဲ့ဖြစ်မှာလည်းငင်းချမ်းရေးကိုတွားလို့ရနိုင်မှာမဟုတ်ဘူးအဲ့ဒါကြောင့်မို့ကျမတို့ပြောနေတယ် all inclusive ပေါ့နော်အားလုံးဟိုပါဝင်ရေးဒီစပွဲဝိုင်းပေါ်မှာအတူတူကလာရောက်ပြီးမှအနာရေးဖြစ်ထားမယ်ဆိုလို့ရှိရင်ပို့ပြီးတော့မှရေရှည်တည်တန်းခံရတဲ့ငင်းချမ်းရေးကိုရနိုင်မှာဖြစ်တယ်
ကရင်ဖွံ့ဖြိုးတိုးတက်ရေးဖွဲ့အနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့သူတွေအားလုံးလူမှုရဲ့သဘောထားကိုသိနိုင်ဖို့အခုလိုနေမီငင်းချမ်းရေးအားနဲ့ဒေသတွေမှာ2015ကနေ2018အထိကောက်ယူခဲ့ရဖြစ်ပြီးဒေသခံတွေပါဝင်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကိုလက်ရှိငင်းချမ်းရေးလူမှုရေးစီးပွားရေးစတဲ့အမြင်တွေမေးမြန်းကောက်ယူခဲ့တာပါ
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိရမှုစောင့်မျှော်နားဆင်ကြပါအောင်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ57 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဝက်အတွင်းမှာတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးဓာတ်ရိုက်လေလိုင်းအစီအစဉ်မတင်ဆက်ခင်မှာ American နိုင်ငံရေးအကြောင်းတည်ကောင်းစရာကဏ္ဍကိုနားဆင်ရပါမယ်။ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ပေးထားပါတယ
်။ဒီကဲသတင်းပတ်တန်းဝဲယူကော့ဝဲရလက်ရအောက်လွတ်တော်ဒီမိုကရက်တီကထိန်းချုပ်တော်မှာဖြစ်တဲ့အတွက်ဝါရှင်တန်နိုင်ငံရေးအာဏာချိန်ခွင်ရှာပြောင်းလဲကိုမကြခင်မှာတွေ့ရပါတော့မယ်ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတရားရေးဌာနစုံစမ်းစစ်ဆေးနေတာတွေကိုကာကွယ်သွားမယ်အကြောင်းနဲ့သမ္မတထရန့်ဘက်ကတာဝန်ယူမှုရှိလာအောင်လှုပ်ဆောင်သွားမယ်အကြောင်းဒီမိုကရက်တီကဂရီဘေးပြောဆိုနေပါတယ်ဇန်နဝါရီလစပြီးအောက်လွတ်တော်ကိုလွှမ်းမိုးမဲ့ဒီမိုကရက်တီအနေနဲ့သမ္မတထရန့်အစိုးရကိုစစ်ဆေးတာတွေလုပ်မယ်အခွင့်အာဏာတွေကိုရနိုင်မှာဖြစ်ပါတယ်ဒါပေမဲ့လည်းအဓိကကော်မတီကြီးတွေကိုဦးဆောင်တော့မယ်ဒီမိုကရက်တီကတော့ရလာတဲ့အခွင့်အာဏာကိုတရားနီလန်းနဲ့အညီချင်းချင်းချင်းသုံးသွားမယ်ဆိုပြီးဂရီဘေးပြောဆိုနေပါတယ်ဒီမိုကရက်ကြီးကြပ်ကုကဲမှုကော်မတီကအောက်လွတ်တော်မှအဲလီယာကမ်မင်းစ်က ABC ရုပ်သံကိုအခုလိုပြောပါတ
ယ် I'm not going to be handing out subpoenas likeSomebody's handing out the candy on Halloween.
ဒီကငါတမန်စာစင်ခေါ်ကင်းကို Halloween ပါတီမှာချိုးချင်ဝေသလိုမျိုးအရန်ကရောသုံးသွားမှာတော့မဟုတ်ပါဘူးကျွန်တော်တို့မှဥစားပေးလုပ်စရာတွေအများကြီးရှိပါတယ
်ဒါပေမဲ့လည်းသမ္မတထရန့်ဆိုရောက်ကိုစုံစမ်းစစ်ဆေးမဲ့အစီအစဉ်တွေရှိလာနိုင်ပါတယ်တရားရေးကော်မတီအောက်လွှတ်တော်ဒီမိုကရက်မှဂျာရော့ဒ်နက်လာကအခုလိုပြောပါတယ
် Hold the president accountable he will learn that he is accountable
တမရအနေနဲ့တာဝန်ယူမှုရှိအောင်ကျွန်တော်တို့လှုပ်ဆောင်သွားပါမယ်သူဟာဥပဒေရဲ့အထက်မှာမရှိဘူးတာဝန်ယူမှုရှိရမယ်ဆိုတာသင်ခန်းစာရဖို့လိုပါတယ
်တမရထွန်းကတော့အောက်လွှတ်တော်ဒီမိုကရက်အမတ်တွေလုံးမဲ့အစည်းအဝေးအပေါ်မစိုးရိမ်ဘူးလို့ပြောဆိုနေပါတယ်ရှင်းနေချုပ် Jeff Sessions ကိုပြီးခဲ့တဲ့ဘက်ကယာယီကဖေချပြီးယာယီရှင်းနေချုပ်အဖြစ်မက်ဟိုဒရီဂါကိုရွေးချယ်လိုက်တဲ့အပေါ်မှာဒီမိုကရက်တီကအပြင်းထန်ကန့်ကွက်နေပါတယ်။ယူကော့ပွဲမှာသမ္မတထရန့်ရဲ့အတွင်းစီတဲကလူတွေရုရှားနဲ့ပူးပေါင်းမှုရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းမှုတွေအပေါ်မှာမက်ဟိုဒရီဂါကထပ်ခါတလဲလဲဝေဖန်ပြောဆိုနေခဲ့တာပါ။ဒါကြောင့်လဲတရားရေးကော်မတီကအောက်လွှတ်တော်အမတ်ဂျာရော့ဒ်နက်လာကအခုလိုဝေဖန်ပါတယ်။
Disappointment is simply part of an attack
on the အခုလိုခန့်ထားတာဟာအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းမှုတွေကိုတိုက်ခိုက်လိုက်တယ်ဆိုတာရှင်းပါတယ်။ဒါဟာသမ္မတဘက်ကဝင်ရောက်နှောက်ယှက်တဲ့ပုံစံတစ်မျိုးပါပဲ
။အထက်လွှတ်တော်ဒီမိုကရက်တီနဲ့ရီပဘလီကန်တချို့ကတော့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကိုသမ္မတကယာတူကထုတ်ပယ်တာမျိုးလွယ်လွယ်လုပ်လို့မရအောင်ဥပဒေအစ်စ်တွေရေးဆွဲရေးကြိုးပမ်းနေပါတဲ့။ဒီမိုကရက်ထက်လွှတ်တော်အမတ်ခရစ်မာဗီတို့လိုအမတ်တွေကစုံစမ်းစစ်ဆေးမှုတွေပြည်စည်းအောင်လုပ်ရမယ်ဆိုပြီးအခုလိုပြောဆိုနေတာပါ
Now more than ever a functioning democracy requires Democrats and Republicans to come together to take action
ဒီမိုကရေစီတာဝန်မှုဒီမိုကရက်နဲ့ရီပဘလစ်ကန်တွေကြားမှာအရင်ကထပ်ဖို့လက်တွဲဆောင်ရွက်ဖို့လိုလာပါတယ်ကျွန်တော်တို့မလုံနိုင်ရင်ဒေါ်နယ်ထရန့်မားနိုင်တဲ့ကိစ္စတစ်ခုပေါ်စုံစမ်းစစ်ဆေးနေတာကိုရပ်ဆိုင်းအောင်လုပ်ဖို့ခွင့်ပေးလိုက်တယ်လို့ဖြစ်သွားနိုင်လို့ပ
ါအထက်လွှတ်တော်မှမစ်မက်ကော်နယ်တို့လိုရီပဘလစ်ကန်ခေါင်းဆောင်တွေကတော့ရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေကိုသမ္မတထရန့်ကချိန်ချောင်နေတာမဟုတ်ဘဲစုံစမ်းစစ်ဆေးမှုတွေကိုဖယ်ရှားခြင်းတဲ့သဘောမျိုးကြီးကျွတ်လှုပ်ဆောင်နေတာဘာတစ်ခုမှမရှိဘူးဆိုပြီးခုခံခြေပပြောဆိုပါတယ
် Mueller or the investigation
တချိန်တည်းမှာသမ္မတအင်ဂျီတော်ကတော့ရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့တာမျိုးမရှိသလိုတရားရေးကိစ္စမှာသမ္မတဘက်ကဝင်ရောက်ဆွတ်ဖက်တာမျိုးမရှိခဲ့ဘူးဆိုပြီးညှင်းဆိုနေတာပါသမ္မတထရန့်ရဲ့အကြံပေးကယ်လီယန်ကောင်ဝေးကအခုလိုပြောပါတယ်
We've already been very compliant with the Mueller investigation. 1.4 million people.
Mueller ရဲ့စုံစမ်းစစ်ဆေးမှုတွေမှာကျမတို့ဘက်ကအပြစ်အဝါပူပေါင်းဆောင်ရွက်ပြီးပါပြီ။စာမျက်နှာပေါင်း 104 သိန်းထုတ်ပေးခဲ့တယ်။အရေးကြီးတဲ့သူတွေနဲ့လူ33ယောက်ကိုအင်တာဗျူးတွေလုပ်အချက်အလက်တွေဖြည့်ခိုင်းထားပါတယ
်။ဒေဂျွာလူရှားသူတွေကတော့သမ္မတထရန့်ကိုယာရုကဖယ်ရှားဖို့အထိဖိအားပေးတောင်းဆိုနေကြပါတယ်။ဒါပေမဲ့လည်းအောက်လွတ်တော်ဒီမိုကရက်ထိပ်တန်းခေါင်းဆောင်တွေကဒီလိုယာရုကဖယ်ရှားဖို့အရေးယူဖို့ပြောဆိုတာဟာအချိန်မတန်သေးဘူးလို့တုံ့ပြန်ပြောဆိုပြီးသမ္မတကိုအရေးယူရေးအစဉ်တိုင်းကတည်တည်ထောက်ထားခိုင်လုံဖို့လိုသလိုစစ်တကြချင်းချင်းပြီးမှလှုပ်ဆောင်ဖို့လိုတဲ့အကြောင်းပြောဆိုနေကြပါတယ်ခင်ဗျာ
။ဦးသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့အင်္ဂါညဗီဝီဒိုင်ရိုက်လေးလိုင်းစီစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ကိုသားညူကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်ဆူမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။အင်္ဂါညဒိုင်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကျူးစွပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်ကဒုက္ခသည်ပြန်လက်ခံရေးစင်ခေါ်ချက်နဲ့အလားလာပါတဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လက်ခံရေးအစီအစဉ်တွေကိုတော့အခုဒီနိုမာ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့ဒီရွန်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုဒီစီစစ်ထားတဲ့ဒုက္ခသည်2000နီးပါးပြန်ရေးဘလောက်ထိချုံချုံဝေရှိနိုင်မလဲ။ဒေသတွင်းမှာနှစ်ဖက်လူမှုတိုင်ဝမ်ကြမှာတဟဇာတာရှိနေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်မလဲ။ဒီအကြောင်းကိုကျွန်တော်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်ကတော့ဒင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပါဝင်ဆွေးနွေးမင်းများလို့တဲ့တော်ရရှိနေတော်များများတို့ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားပါတယ်အများသောအဖြစ်ကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုင်ဂျာဒုက္ခသည်စခန်းကလူတွေများတာတွေ့ရပါတယ်ခင်ဗျာကျွန်တော်တက်တဲ့တော့ခေါ်ပြီးသွားပါမယ်အကယ်၍အားလုံးမခေါ်နိုင်ရင်လေဟိုကျွန်တော်တို့ဒီနေရာကြိုတင်တောင်းပန်ပါတယ်ကျွန်တော်အရင်ဆုံးဦးစီသူအောင်မြင့်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကိုစီသူရေကြားရလားမသိဘူးခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ကိုစီသူခုနကကျွန်တော်ပြောသွားလို့ပါပဲအခုဒီကနေ့ဆိုလဲဒီရွန်ဂျာဒုက္ခသည်2000မြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စကိုဆိုင်းထားဖို့ဆိုပြီးတော့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာကြီးကဲကနေပြီးတော့ညင်ညာချက်ထုတ်ပါတယ်ကုလသမဂ္ဂဘက်ကတော့ဒါကိုတော်တော်လေးစိုးရိမ်နေတဲ့အနေထားတော့ဖြစ်နေတယ်ခင်ဗျာအဲ့တော့အခုဒီနိုမ15ရက်နေ့ဒုက္ခသည်တွေစပြီးတော့ပြန်လည်လက်ခံရေးအစီအစဉ်ဖြစ်နိုင်ချေဘလောက်ထိများရှိလဲကိုစီသူဘယ်လိုများမြင်မိပါလဲ
အဲ့တော့ကျွန်တော်တို့ဒရိန်းဓမ္မရီအနေနဲ့အများအားဟိုနားဆွနေပါလဲနားဆွနေတယ်ဆိုတာကကျွန်တော်တို့လည်းတည်နေတွားယူခြင်းနဲ့အဲဒီအခြေအနေတွေလည်းသိချင်တာပေါ့နော်။ဒါပေမဲ့မြန်မာအစိုးရဘက်ကလည်းသူတို့ပြောထားပြီးသားတာပြောထားပြီးသားရှိပါတယ်။ဒီဥစ္စာပြန်လာရေးမပြန်လာရေးဆိုတာဒီကဒီအစိုးရဘက်ကမူတည်နေတယ်ဆိုတော့မှသူတို့ပြောထားတာရှိပါတယ်။ဆိုတဲ့အခါကျတော့အခုကျွန်တော်တို့ပြောနေတဲ့အချိန်ထိသေချာပေါ့ဒီ15ရင်းနေ့ကြရဲ့ဒုက္ခသည်တွေပြန်လာမယ်မပြန်လာဘူးဆိုတာဒီကြိကြကျွန်တော်တို့မပြောနိုင်သေးပါဘူး
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုပြောချင်တာဒီမတိုင်ခင်မှာကုလသမဂ္ဂအဖွဲ့တွေကမြန်မာနိုင်ငံကပြင်ဆင်ထားမှုတွေကိုဒီပြင်ဆင်ထားတဲ့ဒုက္ခသည်စခန်းတွေအထိပေါ့နော်ယာယီစခန်းတွေအထိတွားပြီးတော့လေ့လာခဲ့တာတွေရှိတယ်။အဲ့တော့သူတို့ဘက်ကအမြင်ကတော့တေချာပြင်ဆင်ထားမှုမရှိဘူးလုံခြုံရေးအစိမ့်ချရသေးဘူးလို့ပြောနေတယ်။တကယ်ကောအဲ့အခြေအနေရှိပါလားကိုစီသူဘယ်လိုသုံးသပ်မိလဲ
။အဓိကကတော့အစိုးရရဲ့အစီအစဉ်ကိုတေချာပြီတယ်ဆိုရင်တော့ဒါကိုသုံးသပ်လို့ရပါတယ်။အစိုးရကသူကအဲလက်ခံရေးစခန်းတစ်ခုလုပ်ထားတယ်။တစ်ခုရနဲ့တောင်ပြိုလက်ဝဲစခန်းပေါ့နော်။အဲပြီးတော့မှအဲ့ဒီကနေပြီးတော့မှတရက်ကိုသူ150စီလောက်သူလက်ခံမယ်။ပြီးရင်မိချင်းပြီးလောက်ပဲပေါ့နော်။အလိုလိုတရက်အဲ့လောက်ပေါ့။အဲ့ဒါပြီးတယ်ဆိုတာနဲ့သူကဟိုဂျာစခန်းထဲမှာသူကထားမယ်။ဂျာစခန်းမှာကျတော့ဘယ်လောက်ကြီးကြာမလဲဆိုတဲ့ဥစ္စာကိုတော့သူအာမခံထားတာမရှိဘူး။ဂျာစခန်းထဲမှာနေရမယ်။ဂျာစခန်းတက်တော့သူကအကုန်လုံးကိုတော့သူပြင်ဆင်ထားတယ်လို့ပြောတယ်။ဒါရေးပေါ့ရေးအဲ့ဒီမှာဈေးလာရောက်ချမာတွေနောက်ပြီးတော့နေ့စဉ်ထောက်ပါမာတွေနောက်ပြီးတော့ကျမကြီးအတွက်ဒီအကုန်လုံးကိုသူပြင်ဆင်ထားတယ်လို့ပြောတယ်။ပြီးရင်ဒီကတော့ရက်ကဒရင်းညာရှင်းလင်းပွဲလုပ်တယ်။ဒရင်းညာရှင်းလင်းပွဲမှာထူးခြားတာတွေကကျွန်တော်တို့ဘာတွေတွေ့ရလဲဆိုတော့ဒေါက်တာဝင်းရအေးကအဲ့ဒီမှာပြောတယ်။အပြောင်းရောက်လာတဲ့လူတွေက MPC card ကိုသူတို့လုပ်ရမယ်။လုပ်ပြီးလို့အထောက်အထားတစ်စုံတစ်ခုရှိတယ်ဆိုရင်အဲ့ဒီကဘောင်တော်ဒေသပေါ့။အဲ့ဒါကိုနောက်ပိုင်းမှာလောက်ဝကဘက်ကပြန်ပြီးတော့ရှင်းလာဘောင်တော်မြို့နယ်ပေါ့နော်။ပေါ်လို့မြင်တဲ့အပြင်မှာလူလူရသွားလို့ရနိုင်တယ်ဆိုပြီးတော့ရှင်းတယ်။အဲဒီစာကဘာတစ်ခုကျွန်တော်တို့ပေချာပေါက်တိသွားတယ်လဲဆိုတဲ့အခါကျတော့ဒီစခန်းတွေကကိုယ်ရင်စစ်တွေဘက်မှလုထားတဲ့လက်ရှိချိန်ကြီးရှိနေတဲ့အဲစခန်းတွေလိုမျိုးမတူဘဲနဲ့အပြင်ကိုလုံးလိုက်ဖက်ခွေရမယ်စခန်းတွေလိုကျွန်တော်တို့အဲ့လိုမျိုးဟိုမှတ်ယူလို့ရတယ်အဲ့ဒါတစ်ချက်။ဒုတိယတစ်ချက်ကကုလမကတွေကတော့စိုးရိမ်နေတဲ့အချက်ကအဲ့ဒါဘာလဲဆိုတော့ဟုတ်ပြီအဲဂျာစခန်းတွေမှာဘယ်လောက်ကြီးနေရမှာလဲသူတို့ဒီဘက်နေရာပြန်ချထားပြီးမလဲဆိုတော့ဆိုရတဲ့ကဘာကိုလုထားကြလဲဆိုတော့ နေရာ42နေရာသူတို့သတ်မှတ်ထားပါတယ်တဲ့အဲ့ဒါကဘာလဲဆိုတော့အဓိပ္ပာယ်ကကျွန်တော်ကမီးလောင်ပြီးတော့မှပြည့်စည်သွားတဲ့နေရာတွေကကျွန်တော်နားလေတာအမူမော်ကနေမောင်တော်အထိဘာလန်တလျှောက်ဆိုရင်တော့ဘာမှမကျန်တော့ဘူးအကုန်လုံးကအကုန်လုံးမီးတွေလည်းလောင်ပြီးဘူရူစာတွေလည်းအကုန်လုံးထိုးပြလိုက်ပြီအဲ့ဒီမှာသူတို့ကပြန်ပြီးတော့နေရာချထားပြီးဖို့ဒီစနေမနေရာပေါ့နော်42ရွာလောက်သူတို့သတ်မှတ်ထားတယ်အဲ့ဒီမှာနေရာချပေးမယ်အဓိပ္ပာယ်ကတော့ဘာလဲဆိုတော့အဲ့ဒီလူကဘယ်နေရာမှာသူနေခဲ့သလဲသူရဲ့အနီးဆုံးနေရာမှာပြန်ပြီးတော့နေရာချထားပေးမယ်ဆိုတဲ့သဘောအခွက်တွေပါတွေချပေးပြီးတော့မှအဲ့တော့အိမ်ကြီးကမရှိသေးဘူးမရှိသေးတဲ့အခါကျတော့အိမ်ကကိုယ့်ဘာသာကိုယ်စောက်ချင်သလားစောက်ချင်တဲ့ဆိုရင်အဲ့ဒီစောက်တဲ့အတွက်ကိုအလုပ်ဒီကလူခလာကနေတဲ့သိပြီးတော့မှအဲ့ဒီအိမ်ကိုသူပိုက်ဆိုင်လို့ရမယ်အဲ့ဒါတစ်ခုနောက်ခုကတော့ဟုတ်ပြီကိုမလုပ်နိုင်ဘူးဆိုရင်အစိုးရကကိုလုပ်ပေးတဲ့အထည်ကိုစောက်မလားအဲ့ဒါဆိုရင်အကြည့်ရတာအစိုးရကနိုင်ငံကလာပြီးတော့မှအဲ့ဒီနေရာ42နေရာမှာဟုတ်ပြီလေအိနေရီမှာအစားလားတစ်ခုရောက်ရင်နေရာချပေးမယ်ဒါပေမဲ့အဲ့ဒါကလည်းဘာမှအဆင်ပြေတော့မဖြစ်သေးဘူးအဲ့ဒါကစိုးရိမ်နေတာကျွန်တော်ဖြစ်မှာလဲအခုကတော့အစိုးရဘက်ကစီစဉ်ထားတာကတော့ငကူတိုင်းခေအပြောင်းလဲတော့မရှိပါဘူးအဲ့ဒီတိုင်းပါပဲ
အဲ့တော့ကုလသမဂ္ဂရဲ့စိုးရိမ်ချက်ကတော့တကယ်လုံးခိုင်ခိုင်လုံလုံရှိရလားကိုစီသူဘယ်လိုမြင်လဲ
အဲ့ကျွန်တော်ထင်တယ်သူတို့စိုးရိမ်မယ်ဆိုလဲစိုးရိမ်လောက်ဆရာပဲပထမတစ်ချက်ကဒီပြန်လာမဲ့ဖြစ်စဉ်မှာသူတို့ကိုဘာလဲအနည်းကစောက်ကြည့်ခွင့်နေပါလိမ့်ဘာမှပြေးမထားဘူးတော်ဒုတိယတစ်ခုကကိုယ်ကပြောလို့ပဲဟိုနေအိမ်ကြီးလည်းအဆင်ပြေမရှိသေးဘူးအဲ့တော့ဟိုဥစ္စာပေါ့နော်ဂျာစခန်းပေါ့ဂျာစခန်းကဘယ်လိုကြာမလဲဆိုတာဘယ်သူမှအာမမခံနိုင်ဘူးအဲ့ဒီတော့အဲ့ဒီကိစ္စကိုသူကစိုးရိမ်တာပါနောက်အစိုးရဘက်ကပြန်ပြီးတော့ပြောတာကလည်းဒါမဲ့လူတွေကဘယ်နေရာဘယ်ရွာတွေကမှသူတို့မသိတဲ့အခါကျတော့ကြိုတင်ပြီးတော့အိမ်တွေဆောက်ပေးထားတာကလည်းဟိုအဆင်မပြေဘူးလို့သူတို့ဘက်ကတော့အကြောင်းပြရတယ်အဲ့အဲ့တို့အနေထားမျိုးမှာသူစိုးရိမ်မယ်ဆိုရင်လည်းကျွန်တော်ထင်တယ်စိုးရိမ်ဖြစ်မယ်ကိစ္စလို့ပဲထင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကိုစီသူအောင်မြေလေးလိုက်ပေါ်မှာခဏနေပေးအောင်ခင်ဗျာပေါင်ဆွေးနွေးမဲ့တော်ရှင်တော်များများကစခန်းတွေကများတဲ့ခါကျတော့အဲ့ဒါလေးကိုတုံ့ပြန်ပြီးတော့ဆွေးနွေးပေးဖို့အဲကျွန်တော်အရင်ဆုံးကိုအစ္စလမ်ဖိတ်ခေါ်ချင်ပါတယ်ကိုအစ္စလမ်ကဘယ်စခန်းကလဲခင်ဗျာ
အာကျွန်တော်ကဘာလိုကလီဒုက္ခလေး
ဟုတ်ကဲ့ကိုအစ္စလမ်ဆွေးနွေးလို့ရာတည်ကျင်လို့ရာတည်လို့ရာဖြစ်ဆွေးနွေးမြင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ပါဆိုတော့ကျွန်တော်ရဲ့မင်းရဲ့ရှင်ကိုကျွန်တော်ကအလွန်ဆွေးနေပါလေ။ဒါပေမဲ့ခြေထောက်မှာဆိုရင်အခုဒီဟိုလုံချွေးရဲ့အမဆိုင်ရဆိုတာမရှိသေးဘူး။ဘာသူပြန်လာရဲ့အတင်ပြချက်ကိုလည်းအကောင့်ပေးပေါ်တာရင်းနေတူမရှိသေးဘူးခင်ဗျာ။အာ IDD ဒုက္ခရဲ့စခန်းတွေကိုရင်းနေတူပြောပစ်တင်ပြီးတော့ရလနေရဖတ်တာချင်းဆိုတာမသိရသေးဘူး။နောက်ပြီးတော့မောင်တော်ဘုတိတော်ညာပြတာမှာမိချိုခံရတဲ့မိသားစုတွေရဲ့မှာမောင်တော်မျိုးမှာဥပမာဘုတိတော်မှာအဲ့လိုနေထိုင်နေလူတွေရှိတယ်။သူတို့ပြန်လည်နေရဆတာချင်းသူတို့ရဲ့နိုင်ငံသားအခွင့်အရေးဘာတစ်ခုမှငနေတိမရှိသေးဘူး။ဒါကြောင့်မလို့ကျွန်တော်ကနေရခြင်းကိုကျွန်တော်စိတ်ယူပါတယ်
ဟုတ်ကဲ့ခင်ဗျာအကိုအစ္စလမ်ကျေးဇူးပါကျွန်တော်ကိုစီသူကိုပြန်မေးချင်ပါတယ်ကိုစီလူသူတို့စိုးရင်ချက်ကိုကိုအစ္စလမ်ပြောတာကတော့ပထမတစ်ချက်လုံချုံရင်ဒုတိယချက်ကတော့မြန်မာနိုင်ငံထဲမှာပဲရှိတဲ့ IDP စခန်းထဲမှာပဲရှိတဲ့လူတွေနောက်တော့ရက်တေတောင်ထဲမှာပဲရှိတဲ့လူတွေကိုနေရာပြန်လည်ချထားခြင်းရှိသေးပါဘူးလေအဲ့ဒါမှန်ပါလားခင်ဗျာအခြေအနေကအ
ဲ့ဒီကဒုတိယဥစ္စာကလုံချုံရင်နဲ့ပတ်သက်လို့ပြောမယ်ဆိုရင်ဒီလိုစင်မှာအဲ့ဒီကနေဝင်လာတဲ့အလူတွေဟိုခရထားပေါ့နော်ဒီမောင်တော်ဒေသအထက်မှာဆိုရင်ဟိုအစိုးရရဲ့စီးပွားရေးအရဆိုရင်တော့အဲ့ဒီမှာလဲ၄-၅ဒေးလောက်ကြာရစ်တယ်။ကြာရစ်တဲ့ခါကျတော့အဒီလူတွေရဲ့လုံခြုံရေးလဲအခုချိန်ထိကိုဘာမှအန္တရာယ်ရှိတာတွေတော့ကျွန်တော်တို့မတွေ့ရဘူး။ဆိုတော့လုံခြုံရေးကပ်ပက်နေကြတော့ဘယ်လောက်ပြဿနာမရှိတော့ဘူး။အဲဒါတစ်ချက်ပေါ့။အဲ့တော့ဒုတိယတစ်ချက်ကြားတဲ့အခါကျတော့ဒီကနေ့ကနမူနာထောက်ပြတာကအထူးသဖြင့်ဒီစစ်တွေဘက်ကလို့ပဲဆိုပါတော့နော်။စစ်တွေမှာဆိုရင်အခုချိန်ထိပေါ့နော်။ဟိုတပိန်းမီလာလောက်ရှိတဲ့ဒုက္ခတွေတွေ့နေရတဲ့ဟိုတို့ပြန်မရောက်သေးဘူး။မှန်ပါတယ်အဲ့ဒီစားလဲအစိုးရဘက်ကမဖြေရှင်းနိုင်သေးဘူး။ဒါပေမဲ့အခုလိုလိုကြီးကတို့ကတတိပေးတာကအဲ့ဒီပုံစံမျိုးမဟုတ်ဘူးလို့တော့ဟိုပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပဲတတိပေးတယ်။အဲ့ဒါပါလို့ဆိုတော့ကဲ့နေကိုရောက်လာတယ်ဆိုတာနဲ့ပေါင်းလို့မြင်တဲ့အထဲမှာဟိုလွတ်လပ်စွာသွားလာနိုင်မယ်လို့ဒါတို့ပထမဦးဆုံးတတိပေးတာပေါ့။ဒါကျွန်တော်ပထမဦးဆုံးကြားဘူးခြင်းပဲ။ဆိုတော့ဒီကတိနဲ့ဆိုရင်တော့အဲ့ဒီတစ်ခုကတော့ဟိုစိတ်ပူစရာမလိုဘူးလို့တော့ထင်ပါတယ
်။ဟုတ်ကဲ့။
မှန်ပါတယ်အဲ့ဒီစစ်တွေဘက်မှာတော့အခုတတိအဲ့ဒီတိုင်းဖြစ်နေတော့
ပါ။အဲ့ကျွန်တော်ထပ်မေးချင်တာကစစ်တွေဘက်ကစခန်းတွေကိုအဲ့မှာရှိတဲ့ IDP စခန်းတွေကလူတွေကိုပြန်လည်နေရာချထားခြင်းမရှိသေးဘဲနဲ့ဘင်္ဂလားဒေ့ရှ်လူတွေကိုခေါ်မယ်ဆိုတာကိုလက်တွေ့ကြရလား။ဘာကြောင့်အဲ့စစ်တွေဘက်ကလူတွေကိုပြန်ပြီးနေရာချထားတာမလုပ်နိုင်သေးတာလဲခင်ဗျ။
အဲ့ဒါကတော့အစိုးရပေါ်မှာပဲမူတည်မယ်နဲ့တူပါတယ်။အခုလို့ဆိုတော့မတူတဲ့ပြဿနာတစ်ခုကစစ်တွေဘက်မှာကြတော့အဲ့ဒီ IDP စခန်းတွေရောက်နေတဲ့ဘုရားရှင်အများစုကသူတို့ရာငကိုတော့ဆိုရင်ကျွန်တော်တို့ရခိုင်တိုင်းသားတွေနဲ့ရောနှောပြီးနေထိုင်တဲ့ လာတဲ့အခါကျတော့အဲ့လိုယူယူပြီးတဲ့နေရာချတာမျိုးသူတို့လည်းအစိုးရရဲ့သဘောထားပေါ့နော်အဲ့ဒီမှာဘယ်လိုကြည့်လဲတော့ကျွန်တော်တို့နားလည်းမလဲပါဘူးအဲ့ဒါနဲ့တစ်ခါကတော့ခန္ဓာလေးလည်းရှိကောင်းရှိနေတာပေါ့အဲ့ဒါလည်းသူကနှစ်ပေါင်းအခုဆိုတော်တော်လေးကိုကြာနေပြီအဲ့ဒါလည်းမခံနိုင်ဘူးဒါပေမဲ့အောက်ဘက်မှာတော့အဲ့လိုမဟုတ်ဘူးအိန္ဒိယတစ်ခုလုံးမှာအဓိကနေထိုင်တာမွတ်စလင်တွေကအများစုပဲ90%ကျော်ပါတယ်ဆိုတော့အဒီနေရာမှာတော့ပြန်ပြီးတော့ကတော့သူရေးကနေမနေမရလဲသူရွေးချယ်ထားပြီးပြီအဲ့ဒီနေရာမှာအကုန်လုံးနေရာပြန်ပြီးတော့ဆက်ထားပြီးလို့ဆိုတာတော့ကျွန်တော်တို့ယုံကြည်ပါတယ်အဲ့ဒီကျွန်တော်နေရာပြန်ချပေးချပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်နောက်ထပ်သရရှိတူဖိတ်ခေါ်လိုက်ပါရယ်ကိုငင်းချန်းအောင်ကိုငင်းချန်းအောင်တို့တို့ဆွေမျိုးမြင်မြောက်လို့ရပါတယ
်နဲ့ကိုစီတော်မြင့်လက်ရှိရဆိုတော့ကောင်းပါတယ်အဓိကကအခုဒီရိုဟင်ဂျာ2000ကျော်ပြန်လာတယ်မလာဘူးဆိုတဲ့ဟာအောင်မြင်တယ်မအောင်မြင်ဘူးဆိုတဲ့ကိစ္စကဟိုနိုင်ငံတကာစိုးရိမ်တာတွေဘာတွေပါအကုန်အပါပြောလို့ရှိရင်မအောင်မြင်ပါစေလို့ပဲကျွန်တော်စီတော်တယ်အဲ့ဒီလိုအောင်မြင်နေဆိုရင်ဗမာအစိုးရကစက်ပနာတွေအများကြီးကိုဖန်တီးဟိုဖြည့်ရှင်းရမယ်ဆိုတဲ့ဟာဖြစ်တယ်ဒီလူ2200ကိုခေါ်တဲ့ကိစ္စကဗမာအစိုးရကရိုဟင်ဂျာတွေထဲမှာသက်ခွဲတဲ့ဟိုဘယ်လိုပြောမလဲသွေးထိုးတဲ့သက်ခွဲတဲ့ဆိုတဲ့ဟာရိုဟင်ဂျာအပိုင်းဝိုင်းမှာဖြစ်နေပြီတကယ်လို့အဲ့ဒီလူ2000ကျော်ပြားလာပြီဆိုရင်ရိုဟင်ဂျာအချင်းချင်းထဲမှာပြဿနာတွေမျိုးစုံတက်လို့ရှိရင်ကျွန်တော်တို့ကအခုပြဿနာဖြေရှင်းတဲ့အခါတခုတည်းမဖြေရှင်းရတော့ဘယ်နဲ့ပို့ပို့ပို့ပို့ပြီးတော့ဖြေရှင်းရဖို့ပါရှိတယ်ခင်ဗျာကျွန်တော်မြင်ရတော့အစိုးရကသူ့ပြဿနာကိုသူရှာပြီးတော့သူ့ဒုက္ခကိုသူပြန်ပြီးတော့ခံပြီးတယ်ပဲကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ရိုဟင်ဂျာအပိုင်းဝိုင်းထဲမှာဒီလူတွေနဲ့အစိုးရနဲ့ပေါင်းနေတယ်ဆိုပြီးတော့ပွေးခွဲတဲ့ကိစ္စမျိုးပါဖြစ်ကုန်လို့ပါခင်ဗျာကျေးဇူးများတင်ပါတယ်
ဟုတ်ကဲ့ကိုကြီးညာကျေးဇူးပါခင်ဗျာဒါကိုကြီးညာရဲ့အမြင်ပေါ့နော်နောက်ထပ်သရရှိတူကျွန်တော်ဖိတ်ခေါ်လို့ပါတယ်ကိုအေးလှိုင်ကိုအေးလှိုင်တူတူဆွနေမြင်မြန်လို့ရပါတယ်ခင်ဗျာပြောလို့ရပါပြီဟုတ်ကဲ့ကိုအေးလှိုင်ကြားပါလားအဲကိုအေးလှိုင်ကြားပါလားကိုယ်လည်းမကြောက်ရင်ကူးမပေါင်ရှိလားမသိဘူးလေလိုင်းပေါ်မှာဟယ်လိုကြားပါလားအဲအဲဆိုကျွန်တော်ကိုစီအောင်မြစ်ကိုပဲပြန်မိကြပါလေကိုစီအောင်မြစ်ခုနကကိုညင်းညာပြောထားတဲ့ဟာကိုဘယ်လိုသဘောရပါလဲသူကတော့သွေးခွဲရဆိုတဲ့အမြင်ပေါ့နော်မြင်ထားတာ
အဲ့လိုတော့မဟုတ်ပါဘူးဒီမှာသူရကတော့အဲသူ့သဘောနဲ့ဒီလိုမျိုးကိုဖိတ်ခေါ်ထားတယ်ရှိတယ်လေအဲ့တော့သူ့ဘာလဲသူစမိနေတူပေါ့ဒီရင်းတွေဘာတွေဒေတာဖြည့်ပြီးအဲ့ဒီအောင်ဒီကနေယူတော့မှ verify လုပ်မယ်ဒီစ်မယ်ဒီစ်ပြီးတော့မှဒါရီကတကယ်နေထိုင်သွားတယ်ဆိုတော့အကြမ်းကြီးအောက်ထားတွေဒီရပြီးဆိုရင်ဒီပြန်လက်ခံမယ်ဒါလည်းသူ့ဒီသဘောယူနေလို့ကြပါသေးခွဲတာပါညာမရှိဘူးလို့ကျွန်တော်နားလည်ပ
ါဟုတ်ကဲ့မြန်မာအစိုးရဘက်ကတော့ဒီပြန်လည်လက်ခံရေးအစီအစဉ်မှာတကယ်ကိုလိုလိုလားလားရှိတယ်လို့ကိုစီသူယူဆပါလားယုံကြည်ပါလ
ားအဲ့ဒီလိုလိုလားရှိလားမရှိလားဆိုတဲ့ဟာကတော့ဖက်ကြီးရဲ့ area ဟိုကြပေါ့နော်ဒူးဦးကြီးစီးရင်ကတစ်ဖက်ကဆိုရင်နိုင်ငံကအတိုင်းအဝန်ကပြောနေတာဗင်္ဂတိဘက်ကပြောနေတာ30ကျော်လို့ပြောတယ်ဒါပေမဲ့ကျွန်တော်တို့နေပြည်တော်မှာပြီးခဲ့တဲ့အချိန်တစ်ခုကဒီလိုရှင်းလင်းလင်းလုပ်တဲ့ခါကျတော့အစိုးရဘက်ကတရားဝင်ပြောတာကတော့၄ကျင်းခွဲကျော်လောက်သူပြောတယ်အပိုင်းကြီးကြီးပေါ့နော်အဲ့လိုအရေးအတွက်ကြီးကိုလက်ခံဖို့ဆိုတဲ့ဥစ္စာကအခုလောလောဆယ်မှာလက်ခံမှုအဲ့ဒါသူကတရက်ကိုခန်းတစ်ခုကနေ150ကျပ်အဲ့လိုသူရဆက်မပူဘူးဆိုတော့ဒါကအလွန်နေတဲ့အရေးအတွက်ပါပဲဒီကြေကြေဟိုဘာလဲစိတ်ပါလက်ပါလက်ခံမယ်ဆိုရင်တော့တစ်ခါကလည်းဥစ္စာပေါ့နော်ပို့ပေးမယ်ပါညာဆိုရင်တော့ဒီကအများကြီးပို့ပြီးတော့မှဒီလက်ခံလိုက်ကိုဒီလုပ်ချက်လို့ထင်ပါတယ
်ဟုတ်ကဲ့
ပါကလားမပါကားမပါကားဆိုတဲ့ဥစ္စာကိုတေချာပြောရမယ်ဆိုရင်တော့ဟိုစိတ်မပါတယ်ပါလို့ပြောရမယ်လို့ဒီပါ
ဟုတ်ကဲ့ကျွန်တော်သရော့ရှစ်တူဖိတ်ခေါ်လို့ပါတယ်ကိုအေးလိုင်းလီလိုင်းပေါ်မှာရှိပါလားကိုအေးလိုင်းကြားပါလား
အေးကြားပါတယ်
ဟုတ်ကဲ့ကိုအေးလိုင်းဆွနေလို့ရပါတယ်ခင်ဗျာတို့ပေါ့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကနားလည်လို့ပြောမယ်ဆိုရင်အစိုးရအနေနဲ့ဒီယောဟန်တပားနိုင်ငံဇော်ဘီတင်းဆောင်နေရတဲ့လူယောဟန်ကြတွေကိုသူကိုရှင်လို့ပေါ်တာမှမဟုတ်ပါဘူးခင်ဗျာဒါမဲ့သူတို့မှငွေတကာကြီးပြအားကိုနေရှင်လို့သူကခေါ်ရှင်လို့ပေါ်သူခေါ်ရှင်ခေါ်ရှင်လို့ဟန်ဆောင်ရင်းဆောင်နေရပါအမေပြောမယ်ဆိုရင်ရှင်းရှင်းလေးပြောမယ်ဆိုရင်ပါလိမ့်ရှင်တော့အခုဒေါက်တာဝင်းမြာကတော့တရက်ကရှင်းရှင်းဝင်းမှာပြောက်ထားတယ်ဒါမဲ့အမေပြောတာကွာလာဘူးကဂျာတိကမှာတင်းနေရမယ်အရင်ကပြောပြတာကသူတလန်းကလနေပြီးဆိုနေရုပ်ကိုသူပုံမဲလို့ပြောထားတယ်အခုကတော့သူတန်းစားရှင်းနေမှာဒေါက်တာဝင်းမြာကစနိုက်တိနေရမယ်သူကို embassy ပဲ embassy ဆက်တင်နေ embassy ကနေမွန်တော်မျိုးတွေတွင်တော်လာရေးဆောင်ပြုမယ်ဆိုတော့အဲ့ဒါတော့မပြေနိုင်သေးတာဘူးခင်ဗျာဘာလဲပြောမယ်အမေပြောမယ်ဆိုရင်ဒီခိုင်တာရင်းဆက်ဒီတော့အမျိုးသားမေဖို့လုံခိုင်ပြီးတာပေါ့ကျွန်တော်ယိုဟန်ဂျာနေလေအမျိုးသားမေဖို့လုံခိုင်ပြီးတာပါသူမေပုအမျိုးသားမေပုတဲ့ခိုင်ကားနဲ့တစ်ချိန်သူနိုင်ငံတကာစီစားရေးကြရရသွားပြီအခုကျွန်တော်တို့ဂျိုဟန်ဂျာတွေကတော့နိုင်ငံ
အမျိုးသားမေပွန်တဲ့ခေကနေတရှင်ကိုသူ့ကိုအောက်ကြပြီးတော့အန်ဒီဆိုခေရမယ်ဆိုပြီးတော့စကားတခုကိုသူတို့ဥပဒေတိုက်ကပေါ်လွင်လာပြီ
။ဒါ
သူကွက်ကဆက်ဆိုင်တဲ့အတွေ့ကျွန်တော်တို့ဒီမှာနေပြီးတော့ဒီမှာဒုက္ခကြီးစကဲမှာနေပြီးတော့ကျွန်တော်တို့နေရေးရှိတယ်ကျွန်တော်တို့စုမျိုးစုကျွန်တော်တို့မင်းကျဲတယ်အဲ့ဒါမှဘလူရှိတယ်ဘလူမရှိတယ်ဆိုတော့အခုပေတော်မှရှိတယ်တော့ဟန်ကြာကဘသူမှသွားလာခွန်းဟုတ်ကဲ့လေဒါမရှိဘူးသူတို့ပြေးပြန်တာတော့သူတို့ဆောက်ရနေတဲ့တော့ကက်ကက်သွား
ဟုတ်ကဲ့ကိုကြီးလိုင်းတော်တော်လေးဆွေးနွေးပြပါဟုတ်ကဲ့
မြန်မာနိုင်ငံမှာနေပြီးတော့ဘလူးဆက်တော့တဲ့အစီအစဉ်တွေနဲ့အစိုးရကဘလူးစီရင်တွေ့နေလဲအခုလက်ရှိရှိတဲ့သူတွေတော့မှ
ဟုတ်ကဲ့ကိုလိုက်ကျေးဇူးပါပဲကိုလိုက်ဆိုလိုတဲ့သဘောကိုကျွန်တော်တို့ကဖမ်းမိပါပြီအဓိကကိုလိုက်ပြောတဲ့ဟာလေကျွန်တော်တို့ဖမ်းမိပါပြီအဲ့ဒါနောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးပေးပါမယ်ကိုကျော်စိုးနောက်ထပ်သွားရှိတူဖိတ်ခေါ်လိုပါတယ်ကိုကျော်စိုးဆွေးနွေးမေးမြန်းလို့ရပါတယ်တူတူတူပေါ့ကိုကျော်စိုးကြားပါလားကြား
ပါကြားပါ
ဟုတ်ကဲ့ဆွေးနွေးမေးမြန်းလို့ရပါပြီဗျဟု
တ်ကဲ့ပါဒေါက်တာဘယ်လိုလုပ်ပြန်နိုင်မလဲသူတို့ရဲ့လုံခြုံမှုဘဝမှာတန်ကြပါမဘာတကုမမဆိုးရတာတင်းတမ်းတမ်းနဲ့မပေးပဲပြောပဲနဲ့ဒေါက်တာဦးပဲဆောင်းအဲဒေါက်တာအဲဒီနေ့ဆက်တဲ့ဒီဒေါက်တာဦးနဲ့တရားချင်းမင်းကပြောခဲ့တာကျွန်တော်ကြောက်ဘူးပါတယ်အဲ့ဒီမှာလို့ပြောလဲဆိုလို့ရှိရင်ဟောအဲအဲ့ဒီမှာဘယ်လိုပြောလဲဆိုလို့ရှိရင်ကြားပါလား
ဟုတ်ကဲ့ကြားပါတယ်ကိုကျော်ဆိုးပြောပါဟု
တ်ဟုတ်ပါဘူးဘာလို့ NDC ကထုတ်ပြန်လဲအဲနောက်ပြီးတော့လက်ကင်းစကင်မှာယာယီစကင်စားတာမယ်ဆိုရင်ဘာစကုမနိုင်ငံသားနိုင်ငံသားကိုင်းမပေးဘဲနဲ့သူတို့ရဲ့မူလနဲ့တိုင်ရဒေတာကိုမပြောဘဲနဲ့ယာစကင်မှာနေဖို့တော့ပြောလာမယ်ဒီနောက်တစ်ခုကစံကတမန်ကူပြီးစစ်စစ်တာဒီ
ဟုတ်ကဲ
့ဘယ်လိုမှဒါဘာဖြစ်လို့ဒီတော့ကဒီလိုဘင်္ဂလားဒေ့ရ်နိုင်ငံသားဖတ်ကြည့်လာလေအဲ့ဒါကျအတေမြင့်ကအရင်ဆုံးပြင်းမှသူတို့ပြန်လာပါလို့ကျွန်တော်
ဟုတ်ကဲ့ကိုကျော်စုကျွန်တော်တို့ကိုကျော်စုပြောတာသဘောပေါက်ပါပြီအဓိကတော့အရင်မြစ်ပြဿနာကိုဖြေရှင်းဖို့နောက်တစ်ခုကနိုင်ငံသားကိစ္စ MVC ကိစ္စပါเนาะကျွန်တော်တို့နောက်ထပ်သရရှိတူထပ်ပြီးတော့ဖိတ်ခေါ်ကြပါလိမ့်ဥမမောင်တူတတုတ်လေးဆွေးနွေးလို့ရပါတယ်ဟုတ်ကဲ့
နာမည်ဟု
တ်ဟုတ်ကဲ့
နော်ဒီဘလူခါကြီးဘန်ပန်ဟာလီဝမ်မနေပါလေ
ဟုတ်ကဲ
့အဲကျွန်တော်ကတော့ပြောရှင်းတာဒီလိုပါကျွန်တော်တို့ကနေပြီးတော့ပြန်ကုန်မယ်ဆိုတော့အဲ့ဒီဆရာစကင်ကနေပြီးတော့ရောက်တာနဲ့လက်ကင်စကင်ကရောက်တာနဲ့နေပြီးတော့မြေစကက်ပြင်မယ်ဆိုတော့ကျွန်တော်အဲ့ဒါတွေရတော့ကျွန်တော်လက်မကင်နိုင်ပါဘူးအပြီးလို့ရှိရင်ကျွန်တော်မွေးရပါနေပြီးတော့တိုင်ရင်သားသူငယ်ရပါသလူတွေပါနောက်တစ်ခုကျတော့ကျွန်တော်မောင်တော်မြောက်ပိုင်းတောင်ပိုင်းခွေတာလေမြောက်ပိုင်းမှာနေပြီးတော့ဝန်ကြီးနေရမယ်တောင်ပိုင်းကိုသွားလို့မရဘူးဆိုပြီးတော့ကင်းစစ်ရှာတကူဒီနေလွတ်တော့ကပြဆုပြတာတာရှားလို့ဆိုတော့အဲ့ဒါတွေရတယ်ကျွန်တော
်ဟုတ်ကဲ
့ပြေပါဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်
နောက်တကူ
ဟုတ်ကဲ့ပြောပါ
နောက်တကူရတော့အဲနောက်တကူရတော့ကျွန်တော်ကနေပြီးတော့ဦဦဝါဥမီမီနေကိုကျွန်တော်ပြန်ရှင်နေအဒီဗီကန်တော့မသွားရှင်ဘူးအိုမာကျွန်တော်တို့ဒီမလာကွာဒီကဲမှာပဲကဲလူလူပဲဒီကိုသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကလက်ကင်းစကင်ဘီရာနဲ့ကျွန်တော်တို့ကဖူးရင်ကိုသွားမယ်ဖူးရင်မရင်မရှိဘူးပြာပဲရှိတယ်ဆိုပါတော့ကျွန်တော်တို့ပြာတဲမှာနေပြီးတော့ကျွန်တော်တက်ဆုပ်ပြီးရနေမယ်လက်ကင်းအိုမာကြောက်လေကလက်ကင်းရဲ့စကင်ဆိုတာအဲ့ဒါကျွန်တော်ကလုံးဝမသွားချင်ဘူ
းဟုတ်ကဲ့ဂျာလက်ခံရေးစကောင်းကိုမသွားချင်ဘူးပေါ့နော်ကျွန်တော်ကိုဟာကိုစစ်စုအောင်မြစ်ကိုဒါနဲ့သူဆွေးနွေးသွားတာနဲ့ပတ်သက်လို့ချက်တစ်ချက်ပြန်မေးချင်ပါလေအခုနောက်ကသူဆွေးနွေးသွားတဲ့အထက်မှာရခိုင်လွတ်တော်ကနေပြီးတော့မောင်းတော်တောင်ပိုင်းမှာသူတို့ကိုပြန်ပြီးတော့နေရာမချပေးဖို့ဆိုပြီးတော့ပါဆုံးဖြတ်ထားတာရှိပါတယ်ခင်ဗျအဲ့ဒါကပြဿနာတော်တော်ဖြစ်လာနိုင်လားဘယ်လိုမြင်ပါလဲခင်ဗျ
အခုဆက်ရတဲ့ပတ်သက်ရင်တစ်ခါကဟိုရခိုင်တိုင်းမားတွေကဆုံးဖြတ်ချက်ဒီဒေသကြီးကတော့အဓိကမကြပါဘူးဆောင်းစစ်တယ်မှာဆောင်းစစ်ချက်ကတော်တော်တောင်ပိုင်းမှာဟိုပြန်ပြီးတော့နေရာချမထားပေးနဲ့ပေါ့အဲ့ဒီပတ်သက်လို့ကျွန်တော်ရှင်းအောင်ကျွန်တော်တော့ဟိုကြည့်တယ်။ဒါလည်းဆိုတော့ဒီရက်တဲ့ရက်ပိုင်းကဒေါက်တာဝင်းမြတ်အေးကသူကဘာလို့တုံးတုံးသွားလဲဆိုတော့ရောက်လာတဲ့လူတွေကအဲ့ဒီပန်တော်ပြင်ဂျာစခန်းထဲမှာအနေပြီးတဲ့ခါကျရင်မောင်တော်ဒေတာအတွင်းဒုလတ်စွာသွာလာနိုင်တယ်ပေါ့နော်။အဲ့ဆိုတော့မောင်တော်ဒေတာဆိုတာပါလေဒေတာဆိုတာမရှိဘူးလေကျွန်တော်တို့ဒီမြန်မာဒီပုံထဲမှာမရှိဘူး။သူကခရိုင်ရှိတယ်မြို့နယ်ရှိတယ်။အဲ့ဒီမှာဘာရှိတယ်လဲဆိုရင်မောင်တော်ခရိုင်ဆိုတာရှိတယ်။မောင်တော်ခရိုင်ရဲ့အောက်မှာဆိုရင်မောင်တော်မြို့နယ်နဲ့အဲဘူဒီတော်မြို့နယ်ဆိုတာရှိတယ်ရှိတဲ့အခါကျတော့အဒီလူတွေတတိသွားရမလဲပေါ့နော်ဒါပေမဲ့ဒီကရှင်းလင်းပွဲကိုတေချာနားထောင်ကြည့်ရင်လည်းနောက်ပိုင်းမှာ
လာဝကနဲ့ပတ်သက်တဲ့တာဝန်ရှိသူတွေနဲ့အုပ်ချုပ်ရေးပိုင်းကတာဝန်ရှိသူတွေပြောတဲ့အခါကျတော့ဘောင်တော်မျိုးနယ်အတွင်းမှာပဲအလိမ့်မဆာသွားလာနိုင်တယ်လို့သူကဆိုလိုတာတခြားမျိုးနယ်ကတော့သွားလို့မရအောင်အဲ့ဒါအရင်တော့ရှိထားတဲ့1982နိုင်ငံသားဥပဒေအတိုင်းကိုသူကဆက်ပြီးတော့မှဟိုပြောဆိုထားတဲ့သဘောပဲနောက်တစ်ခုက52မျိုး52နေရာမှာပေါ့နော်နေရာချပြီးမယ်လို့တော့အဲ့ဒီကိစ္စကရှင်းလို့ပြောတယ်ဒါပေမဲ့အဲ့ဒီ52နေရာကဘယ်နေရာတွေလဲအဲ့ဒါကကိုရတော့ပြောသလိုပေါ့နော်ဒီမောင်တော်မြို့နယ် area ထဲမှာပဲပါသလားတော့ပြီးတော့မောင်တော်တောင်ပိုင်းမှာဒီအဲ့ဒီနေရာတွေရောပါသလားဆိုတာကျွန်တော်တို့မသိနိုင်ဘူးမသိနိုင်တဲ့အခါကျတော့ကိုရတော့သူတို့မောင်တော်တောင်ပိုင်းမှာနေလာတဲ့လူတွေကသူ့နေရာကိုသူပြန်သွားမယ်သွားချင်တဲ့ဆန္ဒရှိရဲ့သွားလို့ရလားမရလားဆိုတာကိုတော့ကျွန်တော်တို့မပြောနိုင်ဘူးခင်ဗျ
ဟုတ်ကဲ့ကျွန်တော်ကိုစီသူကိုနောက်ဆုံးမေးခွန်းတစ်ခုမေးချင်ပါတယ်တော်ရရှင်နေလဲဆွေးနွေးမဲ့တော်ရရှင်ရှုလဲတန်းစီဒီပါတယ်ဒါမှမဟုတ်ကျွန်တော်တို့အပြည့်လဲမခေါ်နိုင်တော့ဘူးချင်းလဲသိမရလို့ပါကျွန်တော်ကိုစီသူမေးချင်တာကတော့ NVC ကတ်နဲ့ပြဿနာပါခုနကဆွေးနွေးသွားတဲ့အထဲမှာတချို့ဒုက္ခသည်တွေကနိုင်ငံသားအမျိုးသားမှတ်ပုံတင်ရပီးသားလူတွေပါပါတယ်တဲ့သူတို့ဘက်ကပြောနေတော့ဒီလူတွေက NVC ရှောက်ဖို့ဆိုတာမဖြစ်နိုင်ဘူးဆိုတော့ဒီကိစ္စကိုမြန်မာစုရဘက်ကရှင်းဖို့တစုံတရာသူတို့ပြင်ဆင်ထားတာရောကြားမိပါလား
အဲ့ဒီဥစ္စာနဲ့ပတ်သက်လို့ဒရင်းရရှင်းလင်းပွဲတွေကျွန်တော်တို့တွေကိုရှင်းပြရတဲ့စီမှာတော့သူတို့ပြောတာကတော့ရောက်လာတဲ့ဆိုရင်ဒါ NVC ကတ်ကိုတော့သူကလုံးရမယ်။အပြီးတော့ငွေကုန်လုံးကမှတ်ပုံနေနေရှိသလားနိုင်ငံသားဟိုကအဆင့်တန်းရှိသလားအရှိတဲ့ဆိုရင်အဲ့ဒီအတိုင်းကိုပြန်လုပ်ပေးပါမယ်ဆိုပြီးတော့မှပြောတာတော့ရှိတယ်ဒါအာဏာပိုင်တွေဘက်ကပြောတာပေါ့နော်။ဒါပေမဲ့ကျွန်တော်ကစစ်တီမှာရှိတယ်ခရတော်ကဒီဒုက္ခသည်စခန်းတွေကိုကျွန်တော်ရောက်ဘူးတယ်။အဲ့ဒီမှာဆိုသူတို့လက်ပြကိုတွေကိုသူတို့ပြတာတွေရှိတယ်ကျွန်တော်တို့ငွေကြေးတော့ကျွန်တော်တို့ငွေကြေးရတဲ့၃ခေါက်ချိုးပြီးပါကျွန်တော်ကင်ရရတယ်လေ။အဲ့ဒီမှတ်ပုံတွေနေသူတို့ကင်ထားတာတွေရှိတယ်။ဒါပေမဲ့သူတို့တွေလည်းဒုက္ခသည်စခန်းမှာလည်းသူဆက်ပြီးတော့နေရတယ်။နိုင်ငံသားကပ်ပြရတယ်သူတို့ကိုင်ဆောင်ခွင့်လည်းသူတို့မရှိဘူး။အဲ့လိုဟာတွေရှိနေတဲ့ခါကျတော့ဟိုဒါတွေကိုမယုံကြည်ဘူးဆိုရင်လည်းဒါကတော့မယုံကြည်တဲ့လူတွေဘက်ကတော့သူတို့တာလျာဖြစ်နိုင်ခွင့်ရှိပါတယ်။ဘာလို့ဆိုတော့အစိုးရကဟိုဒါနဲ့ပတ်သက်ပြီးတော့မှနှုတ်နဲ့ဂတိပေးတာတွေပဲရှိတယ်။လက်တွေ့ကြီးကဘာမှလုပ်ပေးတာဟိုရှိမှမရှိတယ်။အဲ့တော့ဒုက္ခသည်တွေကိုဂတိပေးနေတဲ့အစားလည်းလို့ပြောမှာအဲ့ဒီမှာလည်းဟိုလူဥစ္စာပေါ့နော်။ကျွန်တော်မြန်မာကျန်ရေးတိုင်းရှိပါတယ်မုစလင်။အဲ့ဒီလူတွေကိုအရင်လုပ်ပေးလိုက်ရင်ဒါကတော့ဖြေပေါ်သွားမှာပေါ့။ဒါပေမဲ့အဲ့ဒီမှာလည်းလုပ်ပေးတာကျွန်တော်တို့ကတော့သိပြီးတော့မတွေ့ရသေးပါဘူး
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Daily Life Season ချိန်စစ်သွားလို့ပါ။ပါဝင်ဆွေးနွေးပေးတဲ့ကိုစီသူအောင်မြင့်နဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့အချိန်အကန့်အသတ်ရှိတာမလို့တော်များများကိုမခေါ်လိုက်နိုင်ပါဘူး။ဒီကနေ့ပြီးတော့ကျွန်တော်တောင်းပန်ပါတယ်ခင်ဗျာ။ Daily Life Season ဒီမှာပဲကျန်းလာခွင့်ပြပါခင်ဗျာ
။ကိုတာညုံဆွေးနွေးတင်ဆက်တဲ့အင်္ဂါညာ Daily Life Season ကိုနားဆင်ကြရတာဖြစ်ပါတယ်။VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့တည်သူချင်းတောင်းညွန်နေဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပို့ပို့နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးပါအောင်ရှင်
။ကယ်လီဖိုးနီးယားပြည်နယ်မှာဒီအရှိန်ပြင်းပြင်းနဲ့လောင်ကျွမ်းနေတဲ့မိကြောင်သေဆုံးသူ42ယောက်ထက်မနည်းရှိသွားပါပြီ။ဒါဟာပြည်နယ်သမိုင်းမှာတိုက်ဆုံမှုအများဆုံးအဆိုးဆုံးမိလောင်ကျွမ်းမှုဖြစ်ပါတဲ့6တွေးတဲ့အခြေအနေနဲ့လေတိုက်နှုန်းပြင်းထန်တာကြောင့်အရှိန်ပြင်းပြင်းကူးဆက်လောင်ကျွမ်းတဲ့မိကြီးတွေကြောင့်စတူယန်ကီလိုမီတာ1000ကျော်အကျယ်အဝန်းလောက်အထိကိုမိလောင်ခဲ့ပြီးတော့လူနေရပ်ကွက်တွေစီးပွားရေးအဆောက်အဦတွေအများအပြားဆုံးရှုံးခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမိလောင်ကျွမ်းမှုဟာအင်မတန်ကြီးမားတဲ့သဘာဝဘေးကြီးတစ်ခုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းနှင်းလာနေညပိုင်းကကြေညာခဲ့ပြီးတော့မိဘဒုက္ခသည်တွေကိုကူညီဖို့ပြည်ထောင်စုဘဏ္ဍာသုံးဆွဲခွင့်ပေးလိုက်ပါတယ်။အာဆီယံဒေသထိပ်သီးစီးပွားပွဲတွေတက်ရောက်ဖို့အတွက်အမေရိကန်ဒုသမ္မတမိုက်ပန်ဆာစင်ကာပူနိုင်ငံမှာရောက်ရှိနေပါတယ်။သမ္မတဒေါ်နယ်ထရမ့်ကြေညာထားတဲ့အင်ဒိုပစိဖစ်ဒေသလွတ်လပ်ပွင့်လျက်မဟာဗျူဟာကိုအကောင့်ထည့်ဖော်ဖို့ခိုင်မာတဲ့ရေရှင်ခံတဲ့အစားပြုအဆောင်ရွက်မှုတွေကိုဒုသမ္မတဘန့်ချ်ရဲ့ခီးစင်မှာကြေညာလိုက်မယ်လို့အစိုးရထိပ်တန်းအရာရှိတစ်ယောက်ကဒီခီးစင်နဲ့ပတ်သက်ပြီးတော့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။နိုဗ ెంబ ာလလယ်ကစပြီးတော့ရိုဟာဟင်ဂျာဒုက္ခသည်2000ကျော်ကိုမြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စဆိုင်ထားဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုအခြေအနေမျိုးမှာရိုဟင်ဂျာတွေကိုပြန်ပို့ရဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်ပြီးတော့သူတို့ရဲ့လွတ်လပ်မှုနဲ့အသက်အန္တရာယ်အတွက်အလွန်စိုးရိမ်စရာဖြစ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမီရှယ်ဘက်ရှလက်ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမကာကွယ်တဲ့နာကိုကာကွယ်ဖို့ကြိုးစားနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကပြောကြားခဲ့ပါတယ်။စင်ကာပူမှာဒီအာဆီယံထိပ်သီးစည်းဝေးပွဲတက်နေတဲ့ဒေါက်တာမဟာဒီယာကရိုဟင်ဂျာတွေအပေါ်ရက်စက်တဲ့လှုပ်ရက်ကျူးလွန်ခဲ့တဲ့ဆိုရဲစစ်တပ်ပေါ်တော်ဆန်းစုကြည်ကာကွယ်နေတယ်လို့ပြောကြားခဲ့ပါတယ်
။တရင်ချင်းချုပ်ကိုမတ်ဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီ VOA ရဲ့ညပယ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line 25 32 51တို့ကနေအသံလွှင့်ပေးခဲ့တာပါ။ ဗီဒီယိုကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.